Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2018ခုနှစ်အော်တိုဘာလ9ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီနေ့စံတိုင်းအထိ 25.3 နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျမသင်္ကီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပါမယ်အမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲတကြော့အပြန်ကျင်းပဖို့သဘောတူကြပါတယ်ရခိုင်ပြည်နယ်ထဲမှာတော့ရိုဟင်ဂျာမွတ်စလင်တွေဟာစိုးရိမ်ကြောက်ရွံ့စိတ်နဲ့ယုံကြည်မှုကင်းမဲ့နေစေဖြစ်တယ်လို့ကုလရဲ့ဆန်းစစ်ချက်ကဖော်ပြလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဂျပန်မဲကောင်ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဒေါ်ဆန်းစစ်ကြီးဟာဒီကနေ့ဖူကူရှိမာမြို့ကဒီစိုက်ပျိုးရေးကဏ္ဍကိုတွားရောက်လေ့လာခဲ့ပါတယ
်ဖူကူရှိမာမှာရှိတဲ့ဒီကိုကိုရွန်ဆိုတဲ့ဒီ organic farm ကိုသူကွာပြီးတော့စိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့တွားပြီးတော့လေ့လာတာပါအဲ့လို
တိတယ်နေပြီးမှနားဆင်ရဖို့ရှိဒီအကြောင်းနဲ့အတူမြန်မာရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လောထူးခြားဆန်းပြအသတင်းများအစီအစဉ်ကိုလည်းတင်ဆက်အောင်ပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ပြောပြပေးပါအောင်ဗျာ
။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဘရက်ကေဗနော့ကျန်းသစ္စာကြိမ်းဆိုလိုက်ပါပြီ။မနေ့စနေနေ့ညနေပိုင်းကအထက်လွှတ်တော်မှမဲခွဲအတီးပြုတ်ပေးပြီးတဲ့နောက်တရားထဲမှာပဲကျန်းသစ္စာကြိမ်းဆိုခန့်အပ်လိုက်တာပါ။သူကိုခန့်အရေးအတီးပြုတ်ဖို့ကိစ္စမှာလိမ်ပိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေသူ့ရဲ့ပြောပုံဆိုပုံဇယိုက်လက္ခဏာအပေါ်ဝေဖန်ထုတ်နှက်ထားတွေကြောင့်သတင်းပါတော်ကြားအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမဲခွဲဆုံးဖြတ်နိုင်တာဖြစ်ပါတယ်အထက်လွှတ်တော်ကထောက်ခံမဲ50ကန့်ကွက်မဲ48မဲနဲ့အတီးပြုတ်ပေးလိုက်တာဖြစ်ပါတယ်ဒီမိုကရက်အမတ်တီတင်းမှာတော့ဂျိုးမန်ချင်းကလွဲလို့ကျန်တဲ့အမတ်48ဦးစလုံးကကန့်ကွက်မဲပေးကြပါတယ်မစ္စတာကေဗနော့ကိုခန့်အပ်ဖို့ကိစ္စကန့်ကွက်ဆန္ဒပြတဲ့ဆန္ဒပြသူတွေကအထက်လွှတ်တော်အမတ်တွေကိုထိတ်တဲရင်ဆိုင်ပြောဆိုတာတွေရှိပြီးဆန္ဒပြသူယာနဲ့ချီအဖမ်းခံခဲ့ရပါတယ်။မစ္စတာကေဗနော့ကိုတရားရုံးချုပ်တရားသူကြီးအဖြစ်အမြန်ဆုံးကြမ်းကြင်ခန့်အပ်မယ်လို့သမ္မတဒေါ်နယ်ထရန့်ကတွစ်တာမှာရေးခဲ့ပြီးသိတ်ကိုစိတ်လှုပ်ရှားစရာကောင်းတယ်လို့လည်းရေးသားခဲ့တာပါ။တရားရုံးချုပ်တရားသူကြီးတွေဟာအနားယူတဲ့အထိဒါမှမဟုတ်လဲကွင်းလွန်ခြင်းအထိဘဝတသက်တာလို့ပိုင်ခွင့်ရှိသွားတာကြောင့်အသက်53နှစ်အရွယ်ဘရက်ကေဗနော့ဟာဆယ်စုနှစ်ပေါင်များစွာတရားရုံးချုပ်တရားသူကြီးအဖြစ်ထမ်းဆောင်မဲ့အလားအလာရှိပါတယ်။စုစုပေါင်းတရားသူကြီး9ဦးရှိတဲ့တရားရုံးချုပ်မှာအခုဆိုရင်91အယူဝါဒပဲရှင်းသူတရားသူကြီး9ဦးအထိရှိသွားပြီဖြစ်တာကြောင့်အများစုအရေးအတွက်ရထားတာဖြစ်ပါတယ်
။အမေရိကန်နဲ့မြောက်ကိုရီးယားကြားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကိုတက်နေသမျှအများဆုံးစီစဉ်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်လူကြားသဘောတူညီခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးကနေပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာပြောပါရတယ်။မြောက်ကိုရီးယားနိုင်ငံကိုသရုတ်တအကျဉ်ခီးစဉ်ဖြင့်တွားရောက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးကမြောက်ကိုရီးယားခေါင်းဆောင်ကင်မ်တို့တွေ့ဆုံခဲ့ကြပြီးတဲ့နောက်ဒီကနေ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကိုဆက်ရောက်လာခဲ့တာပါ။ဝန်ကြီးပွန်ပီယိုဆက်ရောက်လာပြီးတော့မကြာခင်မှာပဲတောင်ကိုရီးယားသမ္မတရုံးကကြေညာချက်ထုတ်ပါရတယ်။နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲတွေ့ဆုံဖို့အတွက်ရင်းနှီးနေရာတတ်မှတ်နိုင်ရေးအမေရိကန်နဲ့မြောက်ကိုရီးယားကြားမှာဆက်ပြီးတော့ဆွေးနွေးဖို့သဘောတူခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့ပြောဆိုချက်ကိုတောင်ကိုရီးယားသမ္မတရုံးရဲ့ကြေညာချက်မှာဖော်ပြပါရတယ်။တောင်ကိုရီးယားကိုလာရောက်တဲ့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးကိုကျေးဇူးတင်ကြောင်းတောင်ကိုရီးယားသမ္မတကပြောဆိုပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့နောက်ထပ်ကျင်းပဖို့အလားအလာရှိနေတဲ့ထိပ်သီးဆွေးနွေးပွဲအတွက်လည်းစုမုံကောင်တောင်းပါကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဟာပြီးခဲ့တဲ့ဂျွန်လတုန်းကစင်ကာပူမှာထိပ်သီးတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်
။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေဟာကြောက်ရွံ့မှုမယုံကြည်မှုတွေနဲ့နေထိုင်နေကြရပြီးရခိုင်ပြည်နယ်တွင်းမှာလွတ်လပ်စွာသွားလာခွင့်လည်းမရဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကအစဉ်ခံတင်ပြကြပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီနဲ့ကုလဖွံ့ဖြိုးရေးအစီအစဉ်တွေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းအတွင်းပထမဆုံးကောက်ယူတဲ့ဆန်းစစ်ချက်မှာအခုလိုဖော်ပြတာဖြစ်ပါတယ်။လူတွေနေထိုင်နေရတဲ့အခြေအနေနဲ့ကျုံ့တွေ့နေရတဲ့အခက်အခဲတွေကိုအဓိကထားပြီးတော့ဆောင်ရွက်ခဲ့တာလို့ UNHCR ပြောခွင့်ရကပြောဆိုသွားပါတယ်။
Fear and mistrust has an impact on access to education, health, and other basic services. It also limits interactions between communities.
ကျွမ်းမြတ်မှုတွေနဲ့မယုံကြည်မှုတွေကပညာရေးကျန်းမာရေးနဲ့တခြားအခြေခံဝန်ဆောင်မှုတွေရယူရေးအပေါ်မှာတက်ရောက်မှုတွေရှိနေပါတယ်။ဒါ့အပြင်လူမှုအတိုင်းဝိုင်းတွေကြားအပြန်အလှန်ဆက်ဆံမှုကအကန့်အသတ်နဲ့သာရှိနေပြီးလူမှုရေးသဟဇာတဖြစ်မှုနဲ့ယုံကြည်မှုတိဆောက်ရေးအလားအလာတွေကနှောင့်နှေးနေပါတယ်။တွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့လူမှုအတိုင်းဝိုင်းတွေထဲမှာတော့ကျန်းမာရေးဆောင်ရှောက်မှုမရဖြစ်နေတာတွေကိုပြောဆိုကြသလိုပညာသင်ကြားခွင့်မှာလည်းမွတ်စလင်တွေကိုကန့်သတ်တားမြစ်ချက်တွေကိုပြောဆိုခဲ့ကြတယ်လို့လည်း UNHCR ပြောခွင့်ရကပြောပါတယ် UNHCR နဲ့ UNDP အဖွဲ့တွေကရခိုင်ပြည်နယ်ရင်းကခြေရွာတွေကိုကွင်းဆင်းခဲ့ကြတာဖြစ်ပါတယ်တွားလို့တဲ့နေရာတိုင်းတွေ့လို့သူတိုင်းကိုတွားခွင့်တွေ့ခွင့်ရခဲ့တယ်လို့ကုလအဖွဲ့အစည်းနှစ်ခုကပြောပါတယ်မင်္ဂလာရရှိမှာခိုလုံနီယာသူတွေဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဆန္ဒအလျောက်ဌာနပြန်နိုင်ရေးအခြေအနေတရက်ကိုဖန်တီးနိုင်ဖို့ရည်ရွယ်ပြီးမြန်မာဆွေရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုကြားသဘောတူညီချက်လက်မှတ်ရေးထိုးထားတာဖြစ်ပါတယ်ကုလသမဂ္ဂအဖွဲ့နှစ်ခုရဲ့ကနဦးဆက်စစ်ချက်အရတော့ရိုဟင်ဂျာတွေဌာနပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့လဲ UNHCR ပြောခွင့်ရကပြောဆိုသွားပါတယ်မြန်မာဆွေရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံပါဘူးဒါပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုစီစစ်ပြီးလက်တင်ခံမယ်လက်ခံဖို့လည်းအစဉ်နဲ့ဖြစ်နေပြီလို့ပြောဆိုထားပါတယ်ရှင်
။အိန္ဒိယမှာခိုးလုံနေကြတဲ့ Ranger 9ဦးကိုမြန်မာနိုင်ငံဘက်ပြန်ပြီးတော့လွှဲပြောင်းပေးလိုက်ပြီးတဲ့နောက်ကြံနေတဲ့သူတွေလည်းထဏီပြန်ပို့ခံရမယ့်အရေးပေါ်မှာစိုးရိမ်နေကြပါတယ်။အိန္ဒိယမှာလက်ရှိနေထိုင်နေတဲ့ Ranger 2ဖြစ်သူဆာဟီဒူလာကတော့မိုးရမြေမှာလွတ်လပ်စွာသွားလာခွင့်မရှိသွားရလာတာဆရာတောက်တာကစတားမြစ်ကန့်သတ်ခံရတဲ့အကြောင်းဒီပြက်စာကိုနိုင်ငံတကာကဒီတစ်ဆင့်မဖြည့်ရှင်းတဲ့သမျှတော့မပြန်လို့ဘူးလို့ပြောဆိုသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအိန္ဒိယနိုင်ငံတည်းတရားမဝင်ဝင်ရောက်မှုနဲ့2012ခုနှစ်ကလေးကဖမ်းဆီးထိန်းသိမ်းထားတဲ့ Ranger 9ဦးကိုမြန်မာအာဏာပိုင်တွေထံကိုလွှဲပြောင်းပေးခဲ့ပါတယ်။ Ranger ဆွေးရဲ့အုံနှုတ်ကိုလက်တင်မခံတဲ့မြန်မာဆွေးရဘက်ကတော့အိန္ဒိယဘက်ကလွှဲပြောင်းပေးခဲ့သူတွေကိုလက်တင်ခံခဲ့ပြီးမဲ့ဘလို့ပုံစံနဲ့လက်ခံခဲ့တယ်လဲဆိုတာမရှင်းလင်းသေးပါဘူး။အိန္ဒိယမှာခိုလုံနေကြတဲ့ဒုက္ခသည်သောင်းခွဲကျော်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဦးကထုတ်ပေးထားတဲ့ဒုက္ခသည်အသီးအမှတ်ပြုကတ်တွေရရှိထားတဲ့သူတွေပါဒါပေမဲ့လည်းအိန္ဒိယဘက်ကတော့ကုလသမဂ္ဂရဲ့အသီးမပြုတ်ကတ်တွေကိုလက်မခံဘူးလို့ပြောဆိုထားသလို Ranger တွေကိုထဏီပြန်ပို့တဲ့ကိစ္စက NDA ကြုံရနိုင်တဲ့ဒေသကိုဒုက္ခသည်တွေပြန်မပို့ရဆိုတဲ့မူကိုချိုးဖောက်ရောက်ရောက်တဲ့ဆိုတဲ့ကုလသမဂ္ဂရဲ့ရည်တည်ချက်ကိုလည်းပယ်ချထားပါတယ်။ဒါ့အပြင်ဝန်ကြီးချုပ် Narendra Modi ရဲ့အစိုးရဘက်က Ranger Muslim အားလုံးကိုထဏီပြန်ပို့လိုတယ်လို့ပြောဆိုထားတာကြောင့်လည်းအိန္ဒိယမှာခိုလုံနေကြတဲ့ကြံနေတဲ့ Ranger တွေကြားမှာလည်းစိုးရိမ်နေကြပါတယ်။အိန္ဒိယရွေးကောက်ပွဲကလည်းနှီးလာပြီမို့လို့လူကြိုက်များစီမဲ့ဗျူဟာဖြစ်နေသူတို့ကိုပြစ်မှတ်ထားလိုက်မဲ့အရေးကို Ranger တွေကစိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ
ဒီလိုရေမရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တုံညာလိုင်းဒိုမီတာ25 kHz 1180တုံညာလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွင်ညာပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်မှာတင်းရှောင်နေတဲ့ဆော်ဒီအာရေဗျာသတင်းသမားတဦးပြီးခဲ့တဲ့သတင်းပတ်အတွင်းသူ့ရဲ့လက်ထပ်ရေးကိစ္စအတွက်လိုအပ်တဲ့အထောက်အထားဆက်ရွက်စတဲ့နေရယူဖို့တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီကောင်စစ်ဝင်ရုံးတဲ့ကိုဝင်သွားခဲ့ပြီးတဲ့နောက်အသက်ခံလိုက်ရပြီလို့တူရကီအစိုးရတာဝန်ရှိသူတွေကသုံးသပ်ပြောဆိုကြပါတယ်။ဆော်ဒီအစိုးရတာဝန်ရှိသူတွေဘက်ကတော့အခြေမြင့်မရှိတဲ့ဆွတ်ဆွဲချက်တွေအဖြစ်ပြောဆိုပါတယ်။ဂျမဲခါရှော်ဂျီနဲ့ဆက်ဆက်ထားတဲ့အမျိုးသမီးကပြီးခဲ့တဲ့အင်္ဂါနေ့တုန်းကကောင်စစ်ဝင်ရုံးအပြင်မှာစောင့်ဆိုင်းနေခဲ့တာဖြစ်ပြီးအဆောက်အုံအပြင်ဘက်ကိုဂျမဲပြန်ထွက်မလာဘူးလို့ပြောဆိုထားတာပါ။ Washington Post သတင်းစာမှာရေးသားနေတဲ့ဆော်ဒီနိုင်ငံသားသတင်းသမားကဆော်ဒီအာဏာပိုင်တို့ဘက်ကအတိုက်အခံပြောဆိုမှုတွေကိုစပြီးဖြိုခွင်းလာခဲ့တဲ့ပြီးခဲ့တဲ့နှစ်မှာပြည်ပကိုတင်းရှောင်လာခဲ့သူဖြစ်ပါတယ်ရှင်။
ဟီတီနိုင်ငံအနောက်မြောက်ပိုင်းဒေသမှာပြင်းအား 9.6 ရှိတဲ့ငလျင်လှုပ်တာမလို့လူ10ဦးထက်မနည်းသေဆုံးပြီးတော့130ကျော်ဒဏ်ရာရရှိခဲ့ပါတယ်။ဟေတီနိုင်ငံ Northwest ရဲ့ဒေသရဲ့မြို့တော်ဖြစ်တဲ့ Port-au-Prince မှာတင်လူခဏဦးသေဆုံးခဲ့တယ်လို့အစိုးရပြောကြားသူက AFP သတင်းဌာနကိုပြောပါရယ် Port-au-Prince ရဲ့အရှေ့တောင်ဘက်ကီလိုမီတာ90ကျော်မှာရှိတဲ့ Grossmont မြို့မှာတော့လူ၄ဦးသေဆုံးပါတယ်ငလင်ကြောင့်အင်ဂျင်နဲ့ဆေးရုံတွေပျက်စီးကုန်တယ်လို့လည်းသိရပါရယ် Port-au-Prince Grossmont Transom နဲ့ Tonga မြို့တွေကအဆိုးဆုံးငလင်တန်ခံရတဲ့မြို့တွေဖြစ်တယ်လို့ဟေတီရပ်ဖက်ကာကွယ်ဌာနကပြောပါရယ် ငလင်ဟာဟေတီနိုင်ငံရဲ့မြောက်ပိုင်းကဲဦးလမ်းဖြစ်တဲ့ပေါ်ဒီပတ်စ်ကနေပြီးတော့ကီလိုမီတာ19အဝေးမှာဘိုဟိုပြုတ်ပြီးတော့လှုပ်တာလို့အမေရိကန်ငလင်တိုက်တာရေးဌာနကပြောပါတယ်လူလူအနေနဲ့စစ်အေးထားဖို့သမရကတိုက်တွန်းနေပြီးတော့ငလင်ထိတဲ့နေရာတွေမှာအကူအညီပေးဖို့အစိုးရအနေနဲ့တန်းတဲ့မြောက်လူရင်းအား9အားသုံးသွားမယ်လို့ပြောပါတယ်ဟေတီနိုင်ငံဟာ2015ခုနှစ်ကလေးကခုနှစ်တည်းမှာတပြေး
င်နဲ့ဆူနာမီလှိုင်းတန်းကြောင့်လူပေါင်း 1,963 ဦးသေဆုံးခဲ့ရပြီး 2,500 ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်။လူပေါင်း 5,000 နီးပါးပျောက်ဆုံးနေဆဲဖြစ်ကြောင်းလည်းဘေးဒုက္ခစီမံခန့်ခွဲမှုဆန်ရဌာနရဲ့ပြောခွင့်ရကပြောပါတယ်။ပျောက်ဆုံးသူတွေရှာဖွေရေးကိုတော့အောက်တိုဘာလ17ရက်နေ့ကြာသပတေးနေ့နောက်ဆုံးရက်သတ်မှတ်ထားတဲ့အကြောင်းလည်းပြောဆိုထားပါတယ်။လူပေါင်း 9,000 ကိုတော့ဘေးလွတ်ရာပြောင်းရွှေ့ထားရပါတယ်ရှင်
။ဘရာဇီးသမရအစ်ရွက်ကောက်ပွဲအတွက်အခုတနင်္ဂနွေနေ့မှာဘရာဇီးပြည်သူတွေမဲပေးနေကြပါပြီ။လက်တင်အမေရိကသမိုင်းမှာအကြီးဆုံးရှုပ်တော်ပုံတစ်ခုဖြစ်တဲ့ဘရာဇီးနိုင်ငံရဲ့နိုင်ငံရေးရှုပ်တော်ပုံကြီးပေါ်လာပြီးတဲ့နောက်ခုလိုမျိုးရွက်ကောက်ပွဲပေါ်လာတာပါ။ရွက်ကောက်ပွဲစစ်တမ်းတွေရတော့ဂျော့ဘိုလူဆိုနိုရိုဟာမထင်မှတ်ပဲထိတ်မှရောက်နေပါတယ်။သူဟာစစ်တပ်ဘူကြီးဟောင်းလေယာဇွန်ဝါရီတူဖြစ်ပြီးတော့အရင်ဆက်ရလရှင်စနစ်ကိုလည်းမှုန်းတင်ပြောဆိုလေးရှိသူပါ။ဒါအပြင်မျိုးသမီးနဲ့လူတူစုံမတ်တီတွေကိုစော်ကားပြောဆိုတာတိုင်းပြည်တွင်းမှာရှိတဲ့လူမင်းနဲ့ခြားဌာနီတိုင်းသားတွေကိုစော်ကားပြောဆိုတာတွေလည်းလုပ်ခဲ့သူပါ။ဒါကြောင့်လည်းသူကိုအမေရိကန်ကသမ္မတထရန့်နဲ့တင်စားပြီးတော့အပူပိုင်းဒေသထရန့်ဆိုပြီးတော့နာမည်ပေးထားကြပါရခင်ဗျာ
။ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုသားညွန်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုနားဆင်ရမှာဖြစ်ပါတယ်။ဆယ်ချိန်မြောက်မဲကောင်ဂျပန်ထိပ်သီးညီလာခံကိုတက်ရောက်ဖို့ဂျပန်နိုင်ငံကို6ရက်ကြာခီးဖြစ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာတတိယမြောက်နေ့အဖြစ်ဖူကူရှိမာခရိုင်ကတဘာဝမြောစာ3စိုက်ပျိုးရေးနည်းပညာကိုတွားရောက်လေ့လာခဲ့ပါတယ်။ဒီအကြောင်းကိုပြောပြချင်ပါတယ်။မြန်မာနိုင်ငံမှာပြည်သူတွေကျန်းမာရေးနဲ့ညီညွတ်စွာစားသုံးနိုင်မဲ့တီးနှံမျိုးကိုဘယ်လိုစိုက်ပျိုးနိုင်မလဲဆိုတာသိရအောင်လို့ဒေါက်တာဆန်းစုကြည်ဟာသူ့ခီးစဉ်တတိယမြောက်နေ့ဖြစ်တဲ့တနင်္ဂနွေဒီကနေ့မှာဂျပန်ဖူကူရှိမာခရိုင်ကတဘာဝမြေဩဇာ3စိုက်ပျိုးရေးနည်းပညာကိုတွားရောက်လည်လာခဲ့တယ်လို့ဒေါ်စုနဲ့တွေ့ဆုံခွင့်ရသူတိုကျိုမြို့နေမမိုးမိုးဤက VOA ကိုပြောပါတယ
်ဖူကူရှိမာမှာရှိတဲ့ဒီကိုကိုရွန်ဆိုတဲ့ဒီ organic farm ကိုသူကွာပြီးတော့စိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့တွားပြီးတော့လည်လာတာပါအဲ့လိုသိရပါတယ
်ဆိုတော့အဲ့ဒီဟာကဗမာပြည်အတွက်ဘလို့အကျိုးရှိစေမှာမို့လို့တွားလည်လာတဲ့ဟာမျိုးလဲခင်ဗျဟ
ိုဂျပန်ကစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့လူကြီးပညာရဲ့ကူညီပေးမယ်ဆိုတော့အဲ့ဒီအကျိုးပဲ့ရောက်တဲ့ဟာဒီရလတ်တွေကိုသူသိကြံလို့သူတွားလည်လာတာလို့တော့ထင်တာပါပဲဒီစိုက်ပျိုးရေးလုပ်တဲ့ရွာတွေပေါ့နော်အဲ့လိုမျိုးရွာလေးတွေဟိုတီထောင်လို့ရမလားတို့ဘာလို့ညာတော့သူအဲ့ဒါနဲ့ပတ်သက်ပြီးသူစိတ်ဝင်စားပုံရပါတယ်ကြည့်ရအဲ့လိုမျိုးဒီ organic လိုဟာမျိုးပေါ့နော်ဗမာပြည်မှာစိုက်လို့ရမယ်မရဘူးဆိုတာလည်းအမအနေနဲ့သိချင်တယ်လေခုနောက်ပိုင်းဗမာပြည်ကအဲ့လိုစိုက်ပျိုးရေးနဲ့ပတ်သက်တဲ့ရွာလေးတွေထောင်ပြီးတော့အဲ့လိုဒီစိုက်ပျိုးရေးကိုဥစားပေးပြီးလုပ်စေခြင်းနဲ့နောက်ပြီးတော့ဒီ organic ပေါ့နော်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ခန္ဓာကိုယ်အတွက်ဟိုဟာဖြစ်တဲ့ကောင်းတဲ့အစည်းအဝေးတွေဘယ်လိုစိုက်ရင်ကောင်းလဲဆိုတော့သူပွားပြီးတော့လေ့လာပုံရပါတယ်
ဖူကူရှိမာမြို့ကိုအမြန်ရထားနဲ့မထွက်ခွာခင်လာရောက်နှုတ်ဆက်ကြတဲ့မြန်မာနိုင်ငံသားတွေကိုညီညွတ်ကြဖို့ဒေါအောင်ဆန်းစုကြည်ကမှာကြားသွားပါတယ
်။မြေစုတဲ့ကျမ်းမာချမ်းသာပါစေ။ဒီပါပါ။ဒ
ီနေ့မှာမနေ
။ဟုတ်ကဲ့။ဒီပါမနေ။ဒီပါမနေ။အာ
မပြောမှာပ
ါ။ဒီကနေ့နေရတယ်ပြင်းနေ
။မဆိုးပါဘူး။ငါတို့ရော
အမြဲအကြီးကအနေကြောက်နေတာလား
။ဒီပါ
။စစ်စစ်ပြင်ပါတယ
်။အဲ့ဒီအစိုးရတက်လာပြီးနောက်ရခိုင်အရေးကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတချို့နဲ့လူအခွင့်အရေးအဖွဲ့တွေကမြန်မာအစိုးရနဲ့ဒေါအောင်ဆန်းစုကြည်ပေါ်ဖိအားတွေတိုးပေးနေတာပါ။ဒါကြောင့်ဒေါ်စုရဲ့စိတ်ပန်းယူပန်းကျမ်းမာရေးပေါ်စိုးရိမ်သူတွေလည်းရှိနေပါတယ်။ဒေါ်စုရဲ့ကျမ်းမာရေးအခြေအနေသူမြင်တွေ့ရတာကိုတော့မမုံမုံဤကအခုလိုပြောပြပါရစေ
။ကျမ်းမာရေးကတော့ကောင်းတယ်။အများကောင်းတယ်။ပုံမှန်ပဲအလုပ်တွေလုပ်နေတာပါပဲ။အဲ့လိုမြင်ရတာပါပဲ။
ဂျပန်နိုင်ငံဟာအခြားနိုင်ငံတွေနဲ့ဆိုင်ရင်မြန်မာနိုင်ငံကိုနားလည်မှုပေးတဲ့နိုင်ငံအဖြစ်မြင်မိကြောင်းမမိုးမိုးဤကပြောပါလေ
။အခြေအနေကတော့ဒီပြည်နိုင်ငံတွေနဲ့ဆိုင်တော့ဂျပန်နိုင်ငံကမိတ်ဆွေကောင်းပြီးသားဆိုအကူအညီတွေလို့တော့မြင်တာပါပဲ
။မြန်မာနိုင်ငံပေါ် PR တွေများနေချိန်မှာဂျပန်နိုင်ငံကမြန်မာအပေါ်နားလည်မှုပေးတဲ့အတွက်ချီးကျူးကြောင်းနားလည်မှုဆိုတာတကယ်လက်တွေ့ပေးနေတဲ့အကူအညီတွေထက်ပိုအရေးကြီးကြောင်း NHK သတင်းဌာနနဲ့စနေနေ့ကတီးကြားမေးမြန်းစဉ်မှာဒေါန်ဆန်းစုကြည်ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်ခင်ဗျာ
င်းရင်သားလက်နက်ကင်အဖွဲ့တွေနဲ့အစိုးရကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရည်သဘောတူညီချက် NCA ကိုလက်မှတ်ရေးထိုးခဲ့ကြတာဟာဆိုရင်၃နှစ်ကြာရှိခဲ့ပြီဖြစ်ပါတယ်။ဒီကာလအတွင်းငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုဆုတ်ယုတ်မှုတွေဘယ်လိုရှိခဲ့ပါသလဲဆိုတာနဲ့ငြိမ်းချမ်းရေးအလားအလာအပေါ်တော်ရရှင်တို့ရဲ့ရှုမြင်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာတွေကို VOE ရဲ့တယ်လီဖုန်းနံပါတ် 1-239-382-5554 ဒါမှမဟုတ်ရင်လည်း VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VOE ကပြန်ပြီးတော့ဆက်သွယ်ပါမယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ဒါမဲ့အင်္ဂါည VOE ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ပဲဖြစ်ပါတယ်။နိုင်ငံဖို့မျိုးရေးလိုအပ်ချက်ဖြစ်တဲ့ပညာရေးကိုအဓိကဖြည့်ဆည်းပေးသွားမယ်လို့မြမလူမှုဘဝတိုးတက်မြန်မာရေးအသင်းကပြောပါတယ်။ဆက်သွယ်ရေးခက်ခဲတဲ့မြို့ရွာတွေမှာစာသင်ကျောင်းတွေနဲ့အခြေခံအဆောက်အအုံတွေစောင့်လုပ်လှူဒါန်းနေတာပါ။အဲ့ဒီအသင်းရဲ့အတွင်းမှုဥနေမျိုးစဉ်ကို VOA ရုံးချုပ်မှာကိုဇော်ဝင်းလှိုင်တွေ့ဆုံမေးမြန်းထားပါတယ
်။မှတော့လေကျွန်တော်တို့ဖြစ်နေတာဒီတော့အခုကိုနေမျိုးစဉ်တို့လုပ်နေတဲ့ပရာဟိတအဖွဲ့ပေါ့မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းပေါ့နော်
ဟုတ်ကဲ့
ဆိုတော့အသင်းကိုဘယ်လိုပုံစံနဲ့စပြီးတော့ဖွဲ့ဖြစ်သွားတာလဲဆိုတော့လေပြောပါအောင
်ကျွန်တော်ပထမချိန်ထောင်ဝမ်းလွတ်တဲ့2017မှာပေါ့ကျွန်တော်ဒီပြည်သူ့အကျိုးပြုတာဝန်ထမ်းဆောင်မယ်ပြီးတော့ကျွန်တော်ကိုယ်တိုင်လည်း2005ခုနှစ်ကတည်းကရည်မှန်းထားတယ်ကျွန်တော်ရည်မှန်းချက်ရှိတယ်ရင်းထဲမှာပေါ့ညီညွတ်ရေးတိုးတက်ရေးညီညာရေးဒီသုံးခုဥတည်ပြီးတော့အမြဲတမ်းလုပ်ကြမှာပေါ့အဲထက်မှာအခင်အားကြတဲ့တိုးတက်ရေးလုပ်ဖို့ကြတော့ကျွန်တော်တို့ကအဲမြန်မာလူမှုဘဝတွေလူနေမှုဘဝတွေမြန်မာလာမှမြန်မာလောင်လို့ဖို့ဆိုတာမှာညီညွတ်အရင်လုံးမှညီညွတ်မယ်အဲတိုးတက်မယ်ဆိုရင်ကျွန်တော်ငြိမ်းချမ်းရအလိုလိုရလာမယ်ပေါ့လေအဲ့ဒီရွေးချယ်နဲ့ကျွန်တော်ပထမချင်းထောင်ဝမ်းလွတ်တဲ့2017မှာဒီမြန်မာလူမှုဘဝတိုးတက်မြန်မာရေးကွန်ရက်ဆိုပြီးတော့စပြီးတော့ကျွန်တော်စုဖွဲ့လှုပ်ရှားပါတယ
်ဆိုတော့စပြီးတော့ဟိုဒီအဖွဲ့ကိုဖွဲ့ဖို့စိတ်ကူးတဲ့အခါမှာကြာတော့ဘာတွေကိုငါဦးစားပေးလို့ရင်တော့အဆင်ပြေမှာတော့မြန်မာပြည်ကတော့လိုအပ်နေတာတော့ဘယ်ဆောင်ကလိုအပ်နေတာပေါ့နော်ဖက်ဖက်ကချွတ်ချွန်ကြနေတာဆိုတော့ဒါပေမဲ့ကိုနီမစ်စင်စိတ်ထဲမှာရောဦးစားပေးလို့ရမယ်ကန္တာဆိုတာရှိသလားအ
ဲဦးစားပေးကတော့ပညာရေးဖြစ်ပါတယ်ဒုတိယကတော့ကျွန်တော်တက်ဆန်းသမားလလန်းမိသမားဂျမ်းမာရေးအထောက်အကူပေါ့ပညာရေးကတော့လလန်းလူတိုင်းလလန်းမိတယ်စာအုပ်လေးပဲလူဘောပင်လေးပဲပြီးကွန်ပျူတာပဲသွားတင်ကြောင်းမဲဆော့ဆော့ပညာရေးကကျွန်တော်တိုင်းပြည်အနာဂတ်ဖြစ်တယ်ပညာရေးကောင်းပါလေပညာရေးကြောင့်ဆက်လိုက်ပြီးတော့ထိန်းသိမ်းသွားနိုင်မယ်ကျန်းမာရေးအပါအဝင်လူနေမှုဘဝတွေရောနိုင်ငံရေးရောစီးပွားရေးရောအလုံးဆက်ပြီးတော့ကောင်းသွားနိုင်ပါလေ။အဲဒါကြောင့်ကျွန်တော်မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းရဲ့အဓိကပြည်သူ့အကျိုးပြုလုပ်ငန်းတွေမှာပညာရေးကိုစောင့်ချပြီးတော့ကျွန်တော်လိုက်ကူညီပေးနေတာဖြစ်ပါတယ်။ဥပဒေကြောင်း16ကြောင်းအထိကျွန်တော်တို့ညီကိုတွေလိုက်ပြီးတော့ကြီးလက်တွေမှာလိုက်ဆောက်ပြီးခဲ့ပြီးပါတယ
်။ကိုနေမျိုးစဉ်တို့လုပ်နေလုံကကြီးကျယ်တယ်လေ။လုပ်ငန်းတွေလည်းများတယ်။
ဟုတ်ကဲ့ပါ။
ဆိုတော့ resource ပေါ့နော်ဒီအရင်းအမြစ်ကရောဘလို့လူတွေကလူတာတော့ဟုတ်တာပေါ့။လူပဲမဲ့လေအလူတွေကြီးပဲကိုလက်ခံထားရင်လည်းပြန်ဖြန့်ဘူးဘူးကလိုသေးတာပေါ့လူအင်အားကလည်းလိုတယ်ကိုင်အားလည်းလိုအဲ့ဒီဟာကြတော့ကောဘယ်လိုလုပ်ကြလဲ
အပင်တိုင်းကျွန်တော်တို့မှာလူပေးနေလားစင်အလူရှင်နေရှိတယ်ခင်ဗျအဲ့ဒါတွေကတော့ဒီ overseas ကိုအကြောင်းမျိုးနဲ့ရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံသားတွေပါအများသောအားဖြင့်ပြောကြစင်ကာပူ1ဒေါ်လာဒေသင်စုတဲ့အဖွဲ့တွေရှိပါတယ်ဒါတော့ဒီနေ့1ဒေါ်လာစုတဲ့အဖွဲ့ဝင်တွေရှိတယ်ဂျပန်ဆိုရင်100ဒေသစင်စုကြတဲ့အဖွဲ့တွေရှိပါတယ်ဥပဒေ80 90လောက်အဖွဲ့ဝင်ဖြစ်လာပြီပေါ့ထိုင်းမှာဆိုရင် 1 baht ဒေသင်စုကြတယ်အခုတော့သူတို့မှာအယောက် 4,500 5,000 လောက်ရှိပါပြီပေါ့အမှန်ပါတယ်ပေါ့မလေးရှားဆိုလဲ 1 ringgit ဒေသင်စုကြတယ်အဲ့လိုစုကြပြီးတော့ကျွန်တော်အသင်းကိုယုံကြည်စွာနဲ့လာစင်သူတို့ပေးပို့လဲဟာတွေနဲ့ကျွန်တော်ကစုလိုက်တယ်အဖွဲ့5ဘွဲ့ပို့လိုက်ရင်တစ်ဖွဲ့ကို30အစိတ်30ဘာဖြစ်လို့3-4ဘွဲ့စုလိုက်တဲ့အခါမှာ2,000လောက်ဆိုရင်ကြောင်တစ်ကြောင်ဖြစ်တယ်အဲ့လိုပုံစံလေးပဲသွားတယ်ခါတခါကျတော့လေတူဦးလေးအလူရှင်နေရှိတာပေါ့နော်မိသားစုလိုက်တွေလူလာရှိတယ်ယုံကြည်စွာနဲ့ကျွန်တော်ကိုနေမျိုးစဉ်လိုအပ်သုံးစုပေးပို့လာတဲ့ကျွန်တော်အလူဖန်နေရှိတယ်အဲ့ဒီဟာတွေနဲ့ကျွန်တော်တို့ကဆောစောပြောတဲ့အဲမြေခိုင်းကိစ္စအပါဝင်ပေါ့လေရခိုင်မှာတပ်စခန်းတွေမှာကျွန်တော်ဖြစ်ခဲ့တယ်ဒီ CCTV တွေမရှိလို့ကျွန်တော်တို့မီဒီယာထိခိုက်နေတာဖြစ်ခဲ့တယ်ချက်ချင်းကျွန်တော်တို့73စုံကျွန်တော်တို့ပြေးတက်တယ်အကူညီကယ်ဆယ်အလုပ်တွေလုပ်တယ်ဘယ်များတဲ့အလုပ်တွေပေါ့
အရင်စစ်အစိုးရလက်ထက်ပြီးတော့ဦးသိန်းစင်အစိုးရအခု NLD ကျွန်တော်တို့ဒီမိုကရေစီအစိုးရလို့ခေါ်တဲ့ NLD အစိုးရလက်ထက်ရောက်လာပြီပေါ့
ဟုတ
်ဆိုတော့စစ်အစိုးရလက်ထက်ကလေးကလည်းအမျိုးမျိုးအခက်အခဲတွေကြုံရတယ်ထောင်ကျခဲ့ရဟုတ်တယ်မ
ဟုတ်ကဲ့
လောကကံရတာတွေကကျွန်တော်တို့ကတော့အပြင်မှာနေတဲ့လူတွေသတင်းမီဒီယာသမားတွေကတော့သူကနိုင်ရှင်ကြတာကိုစစ်စွာလက်ထက်နဲ့ဦးသိန်းစင်စွာလက်ထက်နိုင်ရှင်ဘယ်လိုနေသလဲလောကကံလွတ်လပ်သလားဒါမို့ဦးသိန်းစင်စွာလက်ထက်နဲ့ NLD စွာလက်ထက်လောကကံရတာဘယ်လိုကွာသလဲကိုကောင်းလာသလားဘယ်လိုနေလဲဘယ်ကနာဆိုတော့ မီဒီယာဘက်ကကြည့်လို့ရှိရင်မီဒီယာသမားတွေပို့ဖန်ခံရတယ်ဒီဆိုရလက်ထက်မှာဆိုပြီးပြောကြဆိုကြတာရှိတယ်။ဒါပေမဲ့လူမှုရေးလုပ်နေတဲ့အသင်းတွေကြတော့ကဘလို့ကွာဟာချက်တွေရှိတယ်လဲတဘောကအရင်အစိုးရနဲ့အခုအနေဒီအစိုးရလက်ထက်မှာဆိုရင်တော့
ကျွန်တော်တို့ကတော့ပို့ပြီးတော့ထိရောက်ကျေပြန့်ဆိုတာလုတ်လာခွင့်ရတယ်လို့ကျွန်တော်တို့ယူဆတယ်။အခုဆိုရင်ကျွန်တော်တို့ဒီကအမေရိကဖွဲ့စည်းထားတဲ့ Plus 2မြန်မာကျွန်တော်တို့နဲ့တရားဝင်ချိတ်ပြီးအမေရိကန်ဆိုရခွင့်ပြုတယ်ဆိုတော့အဲဟွာတွေပေါ့။အရင်အစိုးရခဲ့တဲ့ဆိုရင်ကျွန်တော်တို့ဆက်သွယ်ခွင့်ရမှာမဟုတ်ဘူး။အခုကျွန်တော်တို့ခြေဆွဲခွင့်ရတယ်တရားခွင်ငွေပေးငွေလွှတ်ပို့ပြီးတော့လုပ်တာတွေဆောင်ရွက်ခွင့်ရတယ်ပြည်ထောင်စုအစိုးရကိုယ်တိုင်ကကျွန်တော်တို့လူမှုရေးအသင်းတွေရဲ့စီရင်ရှင်းတဲ့အဲလာဒီနှစ်ချုပ်စီရင်ရှင်းတဲ့တောင်းနေကျွန်တော်တို့ပြပို့ရတယ်တရားဝင်လည်းကျွန်တော်တို့မှတ်ပုံတင်ချပေးတယ်လိုရရင်အစိုးရအစီအစဉ်နဲ့လူပြည်ပြန်အစီအစဉ်နဲ့အစည်းအဝေးတွေကျွန်တော်ညှိနှိုင်းဆောင်ရွက်တာတွေရှိလာတယ်ဒါကတော့တိုးတက်လာတဲ့အတိပုံပေါ့ဒါပေမဲ့ဒီတိုးတက်လာတဲ့အတိပုံလွတ်လပ်စွာဆောင်ရွက်ခွင့်ရလာတဲ့ပုံမှာကျွန်တော်တို့မြန်မာပြည်ရဲ့ဇာတိတနဲ့ဘယ်လိုပြောမလဲရိုးသားဖြောင့်မတ်မှုစံချိန်စံညုံးတွေတချို့ကကြာလို့လို့ဘယ်လိုပြောမလဲလုတ်ကန်အဲရေချုံတဲ့ပုံစံမျိုးတွေတချို့တော့ရှိတာပေါ့နော်အဲ့ဒီအတွက်ကြောင့်အဲ့ဒီအဖွဲ့တွေကိုတင်းကျပ်ဖို့တို့ဒီလွတ်လပ်ခွင့်ကိုလွဲမားစွာအသုံးချပြီးတော့ကိုကျိုးစည်းပွားရှာစားတဲ့အစုအဖွဲ့တွေကိုအခုတွင်နေညီတားမြစ်ဖို့လို့ဆောင်ရွက်လာတဲ့ကာလမှာတော့တချို့တချို့တော့မူမမှန်တဲ့တရားမတည်တဲ့အဖွဲ့အစည်းတွေကြတော့ကြက်တာပေါ့ကျွန်တော်တို့တော့ဖြောင်ဖြောင်တည်တည်တရားဝင်သွားပြီးပြုံပြုံလင်းလင်းရေတင်းတင်းမှကျွန်တော်တို့ဆောင်ရွက်တော့ကျွန်တော်တို့ကတော့အများကြီးအားသာချက်ရှိပါတယ်ပို့ပြီးတော့ကြီးမားကျယ်ပြန့်တဲ့ဒီကျွန်တော်ဆိုပရိုက်တာလို့သာတချို့ကပြောကြတယ်ကျွန်တော်တို့အတင်းကပရိုက်တာမဟုတ်ဘူးလူမှုရေးကိုအခြေခံတဲ့နိုင်ငံပြုအပြင်နိုင်ငံကိုပြုစုမယ်ပြုပြင်မယ်လူမှုရေးကိုကျွန်တော်အခြေခံမှာနိုင်ငံပါတီတွေကလွတ်တော်တွေကနေနိုင်ငံပြီးကျွန်တော်တို့ကလူလူကြားတဲ့သွားလူလူလူအခြေကိုဖြည့်ဆည်းနေတဲ့လူလူဒီအတွက်ကောနောင်လာမယ့်မျိုးဆက်တွေအတွက်ကောကျွန်တော်ပြုစုပြုပြင်တဲ့အလုပ်ကိုသွားတော့ကျွန်တော်တို့ဖြောင်းဖြောင်းရေရေတင်းသွားတဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ပို့ပြီးအားသာချက်တွေရပါတယ်
ဟို NLD အစိုးရလက်ထက်မှာတည်တာတာကတော့အခုလိုလူမှုရေးလုပ်တဲ့အသင်းတွေပရာဟိတအသင်းတွေတော်တော်လေးလွတ်လပ်လာလွတ်ခွင့်ရလာတာကတော့တည်တာလ
ေတည်တာ
လေဒါပေမဲ့ဟိုကိုနေမျိုးစဉ်လည်းခဏခဏတွေ့ရတာပဲနေတွေသွားတဲ့အခါမှာဒီအစိုးရရဲ့အုပ်ချုပ်မှုပေါင်းကြော်ပြီးတော့စစ်တပ်ကဝင်ပြီးတော့နေရာယူတဲ့နေရာတွေရောက်လို့ရှိရင်ထိတ်တိုက်တွေ့ရတာတွေပါလိမ့်ရှိတယ်လေဆိုတော့တဘောတမတော်နဲ့ထိတ်တိုက်တွေ့ရတာမျိုးဘောရဲတပ်ဖွဲ့နဲ့လူကြီးတပ်ဖွဲ့နဲ့ထိတဲ့တွေ့ရတာမျိုးအဲ့ဒါမျိုးတွေကရှိသလား
ခုခေတ်မှာတော့တိတ်တော့မရှိလို့မရှိသလောက်ပါပဲရခိုင်ကာလအထိဆိုတော့ဒီဒေါ်စန်းစစ်ကြီးတက်တဲ့တနှစ်လောက်ထိကကျွန်တော်တို့သွားလိုက်ရတော့နောက်ကရှယ်ရူပါသေးတယ်အခုနောက်ပိုင်းတော့တိတ်တော့မရှိတော့ပါဘူးရှိလည်းပဲကျွန်တော်တို့ကတော့ဝမ်းမြောက်စွာကြိုးစားပါတယ်ဒါသူတို့ကျွန်တော်တို့တန်လျာရှိလို့ပဲဖြစ်စီကျွန်တော်လှုပ်ဆောင်ချက်ကိုမှတ်တမ်းတင်ဖို့ဖြစ်စီလိုက်ပါကူညီတယ်လို့ပဲသဘောထားယူကျွန်တော်တို့ပူးပေါင်းဆောင်ရွက်ပါတယ်လိုက်ပြီးတော့တည်င်းယူဖို့တောင်းပေးအပ်ခံရတဲ့ပုဂ္ဂိုလ်တွေကိုလည်းနားလဲပါတယ်ကျွန်တော်တို့ဒီကိုအထက်ကခိုင်းလို့ဒါသူတို့လာတယ်ကျွန်တော်တို့ဖြောင်းဖြောင်းဖြစ်ဖြစ်လုပ်နေတယ်ဆိုတော့ဒီတော့တစ်ဖက်ကလည်းစီယုံရတာပေါ့အဲ့တော့ဝန်ထမ်းရန်ရကြီးကိုကျွန်တော်လူမှုရေးအသင်းတွေထိတွေ့မှုအားဖြင့်သူတို့စိတ်ထဲကတင်းကျပ်ခံစားနေရတာလည်းတည်တာသလိုကျွန်တော်တို့တွေသူတို့အသွင်ကူးပြောင်းရေးအတွက်သူတို့အင်အားကိုဘယ်လိုဟိုကျွန်တော်ဆွဲဆောင်ခေါ်ယူသွားရမလဲဆိုတော့လက်တွေ့ကြတဲ့ထိစပ်မှုတွေလည်းကျွန်တော်တို့ရတာပေါ့အဲ့တော့သူတို့စစ်တပ်တို့ရဲလို့ဆိုတော့ရခိုင်ကာလတော့ကျွန်တော်တို့เนี่ยကျွန်တော်နဲ့ပေါ့အထူးသဖြင့်အတိုက်ခံတွေဖြစ်ခဲ့ပူပါတယ်ဥဒိသိလက်ထက်ထိကအခုနောက်ပိုင်းတော့မရှိသလောက်ပါပဲပူပေါင်းဆောင်ရတာအများကြီးရှိပါတယ်တထဲရဆိုလဲတကယ်ချင်းဟောင်းနေပါပြန်ဆက်သွယ်အကုန်ပြန်ရတယ်ရင်တော့သူတို့ဆက်သွယ်ခြင်းတယ်ကျွန်တော်လည်းဖုန်းကအမြင်နဲ့ကျွန်တော်ဖုန်းကကြားပြန်နားထောင်နေတာကိုကျွန်တော်ဖုန်းဆက်ပြီးဆိုရတဲ့ချက်ချင်းသူတို့နေရွှေ့တာတော့ရာထူးချတော့ခေါ်ဆက်တာတော့ဖြစ်တဲ့အထိဖြစ်တော့သူတို့မဆက်ရဲကြဘူးအခုကတော့သူတို့ဆက်သွယ်ကြပါတယ်အဲ့တော့နည်းနည်းလေးပုံရင်းလွတ်လပ်လာတယ်လို့ပြောလို့ရပါတယ်ဒါလည်းကမ္ဘာဖြီအားတွေနဲ့နိုင်ငံတကာဟိုကနေလောတော့ဖြစ်နေတဲ့တက်မတော်ပေါ်မှာတက်ကက်ထားပြီးတော့ဒီဇူလာတဲ့ခြေကပ်ပုံစံမျိုးစားအော်ချီကအနေငယ်လူးလူးလွန်းလွန်းဖြစ်လာတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကိုနေမျိုးစဉ်ဒီမှာအခုလိုမေးခွင့်ရတယ်ဆိုတော့ကျွန်တော်မမေးပဲမနေနိုင်တာပါလဲဆိုတော့တက်မတော်ရဲ့ခံကဏ္ဍပေါ့ဒီမနေရဆိုလို့ရှိရင်ဗမာပြည်မှာမနေရပေါ့နော
်
ကျွန်တော်ရှင်မှာတော့ဒီနေ့ပေါ့ဆိုလို့ရှိရင်အာကာဝေးဦးစီးချုပ်ကသူက2008ဖွဲ့စည်းပုံကိုသူကကာဝေးဖို့လုံးဝတက်မတော်အနေနဲ့ဒီတိုင်းမှာရပ်တည်သွားမယ်ဆိုတဲ့ပုံစံမျိုးပြောသွားတယ်ဒေါ်ဆန်းစုကြည်ကလည်းစင်ကာပူမှာပြောတဲ့မိကုံနောက်ဆုံးပြောသွားတဲ့မိကုံမှာဆိုလို့ရှိရင်သူကဒါအထောင်ကြီးဖွဲ့စည်းပုံပြင်မှသာလျင်ဒီမိုကရေစီအာပြည်ရင်ပြောင်းလဲရေးအာပို့ပြီးတော့ခီးရောက်မယ်ပေါ့နော်ဒါနည်းနည်းဆန်းဆန်းဖြစ်မယ်ဆိုပြီးတောင်းနေတယောက်ကနှစ်ဖက်ကအခုဟိုစကားအရာသူစစ်ထိုးလာကြပြီလေအပြန်အလှန်ထိုးလာကြတယ်ကာဝေးဦးစီးတို့ကအခုချန်ပီမှာထွက်ပြောတယ်ဆိုတော့တမတော်ရဲ့သွားနေတဲ့လမ်းကြောင်းကရောကိုနေမျိုးစဉ်ဘယ်လိုမြင်မိသလဲ
သူကတော့အထက်ကမန်ဒိတ်ပေးပြီးရွေးပေးခဲ့တဲ့လူတယောက်ဆိုတော့အထက်ကသူ့တစ္ဆာတော်ကံထားမယ်လူတွေရဲ့အဲရည်ညွှန်းချက်တိုင်းရုပ်တိတိုင်းကနေတယ်လို့ပဲကျွန်တော်တော့ပြောချင်တယ် ဒါပါဆိုသူ့ရဲ့တိတာတင်ရှားတဲ့စွမ်းဆောင်ရည်နဲ့အခုဒီနှစ်နှစ်ခွဲ၃နှစ်တော့တည်းမှာတမတော်ဘက်ကနေပြီးတော့တိတာတင်ရှားတဲ့အပြောင်းအရွေတွေအတွက်ပြည်သူရဲ့လက်ခုပ်တန်းနဲ့ပြည်သူရဲ့ချစ်ကြည်ရင်းနှီးတော့တမတော်ဖြစ်အောင်ဆောင်ရွက်ချက်တွေကျွန်တော်အမြင်တော့မတွေ့ရသေးဘူး။မုံတိုင်းနေဖြစ်တဲ့အချိန်စင်စင်ကူတာတော့ဘယ်ဆရာဝန်မဆိုလုပ်လို့ရတယ်။ကေသေးကြီးဆိုတာမိသက်လည်းလုပ်လို့ရတယ်ကျွန်တော်လည်းလုပ်လို့ရတယ်ဒါတမတော်ရဲ့အလုံးမို့တမတော်အလုံးဆိုတာလုံးဝပြည့်ဝတဲ့အလုံးစုံကာကွယ်ရေးနဲ့ပြည်သူတွေရဲ့ဘေးကင်းလုံခြုံမှုအာမခံနိုင်ရင်လည်းဟာဖြစ်ရမယ်။အခုဆိုတမိုးကြီးကလာလိုက်သူလို့မသိလိုက်ဘူး။ဖျားပေါ်မှာဖြတ်ပြန်သွားတယ်သူတို့မသိလိုက်ဘူး။တရုတ်ကမီတာ30ဝင်တူးရတယ်သူတို့ဘာမှမပြောရဲဘူး။အဲ့တော့ကျွန်တော်တို့ကကာကွယ်ရေးဆိုင်နေပါတော့ကျွန်တော်တို့ကအများကြီးဝမ်းနဲ့ကြေကွဲတာဖြစ်နေတယ်။အဲ့တော့ကာကွယ်ရေးဥစ္စာကျွန်တော်တို့နှစ်20ကြီးပါတယ်။ကျွန်တော်သာသူ့ကိုအတင်ပြခွင့်ရှိမယ်ဆိုရင်ကျွန်တော်သူ့ကိုတမိုင်းစာအုပ်လေးတချို့တမိုင်းဆောင်ပါလေးတချို့လက်ဆောင်ပေးခြင်းပါတယ်ဒီလိုပဲသူ့လိုပဲအခုအခြေခံဥပဒေအသက်ပေးကာကွယ်ဆောင်ရွက်သွားမယ်ဆိုတဲ့ပုံစံအလားတူသဘောမျိုးပေါ့စတန်ဦးစိန်လင်းပြောခဲ့ဘူးတယ်ဂရာဘီလည်းပြောခဲ့ဘူးတယ်လို့သူဒါစတန်ဦးစိန်တို့ဂရာဘီတွေနောက်ဆုံးပယ်ပုံသွားလဲဆိုတာကိုဟိုတမိုင်းကိုသင်္ကန်းသာယူတက်စေခြင်းတယ်ပြီးတော့လည်းလွန်ခဲ့တဲ့နှစ်ပေါင်း50-60အထိကတပြေညိုနဲ့ပြည်သူတွေကလက်ကမ်းအများအားကြိုခဲ့ဘူးတဲ့တတ်မတော့အခုသူ့ခွေသူ့လက်ထက်ကြမှာဘာကြောင့်ပြည်သူတွေကတပြေပန်းတော့ဖွက်ထားတဲ့အဆင့်ဖြစ်သွားတယ်သူနည်းနည်းဒီဘောတမိုင်းကိုတမိုးထားတဲ့စီကိုအဖွဲစည်းကိုကိုတကယ်ဂုံမြင့်ဂုံတိတ်စေခြင်းဆိုသူ့ဂုံမြင့်မှာကိုဂုံတက်မှာအဲ့ပြည်သူတွေတရားလုံးတောင်းတနေတဲ့ခြေဦးကချုပ်ကြိုင်ထားတာတွေရောလူလူခေါင်းဆောင်ကိုယ်တိုင်သွားကျင်တဲ့အကူပြောင်းငင်းညာရင်လမ်းစဉ်တွေပေါ့သူနားလေသဘောပေါက်ပြီးတော့မျက်တောင်တော်တဆုံမဲ့မဟုတ်ပဲမျက်စိတဆုံကြည့်မယ်ဆိုရင်အခုခြေဥ့ကိုဖက်တွေကောက်ခဲ့မယ်ဆိုတော့ကဒါဘီလန်းစင်ကိုသူအနေနဲ့ရောက်သွားနိုင်တယ်ဆိုတော့ကျွန်တော်ကသူ့ကိုပေးပို့ရှင်တယ်ဗောလေကျွန်တော်ခံချက်ပြောပြတာ
ဟုတ်ကဲ့မကြခင်မှာဂျာဘက်ရုပ်ောက်ကလည်းလာတော့မှာဟုတ်ဒါကြောင့်မို့နိုင်ငံရေးဒီရင်လည်းဒီရင်လည်းမြင့်လာတယ်ဒီနေ့ဒီဘက်ကရောတမ်ရောဘက်ကရောနောက်ဒီတခြားနိုင်ငံရေးပါတီတွေရောဗောနော
်ဟုတ်ကဲ့
ဆိုတော့ဟိုကိုနေမျိုးစင်ဆိုလို့ရင်တော့ကာဝေးဦးစီးချုပ်မြောင်ဘုရမှုကြီးမြောင်လာအနေနဲ့အချင်းရှိသေးတယ်
ဟုတ်တယ်
သူ့အနေနဲ့ပြင်ပြောင်းလဲဖို့လှုပ်ချင်တဲ့ဆန္ဒရှိတယ်ဆိုလှုပ်လို့ရသေးတယ်
မှန်ပါတယ်မှန်တယ်ခင်ဗျအခုချိန်မှာသူရွေးချယ်ခွင့်ရှိပါတယ်ပြည်သူချင်ပတ်ဖြစ်သွားမလားပြည်သူချစ်မြတ်နိုးတဲ့ရင်ပတ်ထဲကိုဝင်မလားချင်ပတ်နဲ့ရင်ပတ်နှစ်ခုသူရွေးစရာရှိပါတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့အခုကိုနေမျိုးစင်တို့အဖွဲ့ဒီအနေနဲ့ရောအခုသွားလာလှုပ်ရှားနေကြတယ်ဆိုအနာဂတ်မှာရောအခုလုပ်နေတဲ့ဒီကနားလေပြင်ပါရင်များတိုးချဲ့လုတ်ချင်တာရှိတယ်
ဟုတ်ကဲ့အခုကျောင်းဆောင်တရားဆောင်လုပ်ငန်းတွေတော့တမျိုးကြနေရနေနဲ့သွားမှာပါကျန်တာတွေကတော့တိုင်းသားလူငယ်တွေကိုကျွန်တော်တို့အထူးသဖြင့်ကျွန်တော်သွားတဲ့နေရာတွေမှာကလေးတွေအများကြီးပညာသင်ခွင့်ဆုံးရှုံးနေတယ်စစ်ပေးကြောက်ဖြစ်မွေးစေပါကြောက်ဖြစ်အဲဆင်းရဲလုံးအကြီးလိုဖြစ်ဖြစ်ပညာကြီးကျောင်းမရှိလိုဖြစ်ပညာသင်ခွင့်မရတဲ့ကလေးတွေအများကြီးကျွန်တော်ဆင်းနေခြေဆက်ပြုစုထားရှိပါတယ်အခုကျွန်တော်တို့ဒီကပြန်လာနဲ့ဒီကဝိုင်းဝန်းပြီးတော့ Plus 2မြန်မာနဲ့ American ရောက်မြန်မာတိုင်းသားတွေစုပေါင်းလှူဒန်းလိုက်တဲ့အခုဆိုရင်ကျွန်တော်တို့ပြည်နယ်3ခုပဲသွားပါသေးတယ်ဒေါ်လာကျွန်တော်တို့4000လောက်ကျွန်တော်တို့လူတန်းဝိုင်းဝန်းကူညီထားပါတယ်ဒါနဲ့ကျွန်တော်ရုံကျုပ်အဆောက်အုံတိဆောက်ပါမယ်ကျောင်းတစ်ခု private ကျောင်းတစ်ခုပုံစံမျိုးကျွန်တော်တို့စီစဉ်ဆောက်ရပါမယ်စီစဉ်ကလေးတွေကိုပြုစုပြောင်းထောင်ပေးပါမယ်အမျိုးသမီးတမူဝန်းကျောင်းတွေတင်ပါမယ်အဲဒီမော်တော်ကားပြင်တဲ့တင်တန်းမျိုးတွေမူဂျူဆီယာမတင်တန်းမျိုးတွေကိုကျွန်တော်တို့ဖြည်းရနေပြီ
ကျောင်းတမူဝန်းကျောင်းတင်တန်းတွေပေါ့
တမူဝန်းကျောင်းတွေမူဂျူဆီယာမဆိုတာကျွန်တော်ကဒီယူရိုပနဲ့အဲအမေရိကတွေမှာတုံးတဲ့ radio နီလန်းမျိုးတွေပေါ့ဗျာကလေးတယောက်ပဲချင်းအစိုက်ဒီမိုကရေစီသဘောတရားနဲ့တာဝန်ယူနိုင်စွမ်းတာဝန်ယူခြင်းစိတ်နဲ့အသိဉာဏ်ဖွံ့ဖြိုးမှုဘယ်လို train လုပ်ရမလဲဆိုတော့ကျွန်တော်ကလေးတွေအစပြင်မှာရမှာ
ဟုတ်တယ
်အစိုးရလည်းလုံနိုင်တော့လုံတယ်ကျွန်တော်တို့တွေကလည်းဝိုင်းလုံမှရမှာအစိုးရမှလည်းဘောင်ချင်းတယ်ဝန်ထမ်းရန်တွေကအစလိုက်ပြောင်းအောင် mindset တွေချင်းအောင်ဥပဒေတွေချင်းအောင်မယ်ဒီနောက်ဆုံး budget ကအစရယူမှုတွေသူတို့အများကြီးပြောရမှာအခုဥပဒေပြင်ဖို့ကတင်းခံနေတဲ့ဒူကြောင့် budget တိုးတာကိုလည်းအကြောင်းမရှိဘူးဝန်ထမ်းရန်တွေကကိုအောက်ကိုပြည်သူအစိုးရအောက်ထည့်ပြီးကောင်းကောင်းပြောင်းနိုင်မှုလည်းမလွယ်သေးဘူးအဲ့တော့သူတို့မိုက်တော်သူတွေစက်မိုက်နေတဲ့အချိန်မှာကျွန်တော်တို့ပြည်သူကအလိုက်တည်းနဲ့ရင်မှန်းထားတာပေါ့လေဒါလည်းပြည်သူပါဝင်မှဖြစ်သွားမှာကျွန်တော်လည်းကြံကံကြမ္မာပေးလာမှဖြစ်မှာပေါ့သို့တော့ကျွန်တော်တို့ဒီတိုင်းညင်နေလို့မရဘူးကျွန်တော်တို့ဖြာတိပါတာနေလို့မရဘူးဆိုတာလေးကိုကျွန်တော်တို့ဟိုလေးနဲ့ဆိုခံယူပြီးတော့ဖြည်းဖြည်းချက်တွင်တိုးချက်ပြီး2025အထိကျွန်တော်ကဒီအသင်းကြီးကိုကောင်းကောင်းလည်ပတ်သွားမယ်လို့တိဆောက်သွားမယ်လို့နောက်လာမဲ့မျိုးဆက်တွေကိုမွေပေးသွားနိုင်မှုစီမင်းစည်းကမ်းနေနဲ့လည်းလွဲပြီးသွားနိုင်ဖို့ဆက်ကြိုးစားသွားမှာဖြစ်ပါတယ
်။ပူဇော်ဝင်းလိုင်းဆွေးနွေးတင်ဆက်တဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။မကြာခင်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြမပြည်မှပေးစာများကမ္ဘာဒေါ်လာထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။ညမစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်ကိုည10နာရီအထိလိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍနဲ့အတူမြန်မာပြည်မှပေးစာများနဲ့ကမ္ဘာတစ်လွှာထူးခြားဆန်းများသတင်းများအစီအစဉ်ကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရန်ကုန်တိုင်းစည်ရင်စစ်ချုပ်ရဲ့အစီရင်ခံစာနဲ့တိုင်းအမတ်တွေရဲ့ပြင်းထန်တဲ့ဝေဖန်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။ VOA မှအင်ဂျင်နီယာကကူညီတင်ဆက်ထားတာပါ။
ကူရပိုင်ရန်ကုန်ကပြည်သူတွေစိတ်ဝင်စားနေတဲ့ကိစ္စတစ်ခုကတော့ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာတိုင်းစင်းစစ်ချုပ်ရဲ့အစီရင်ခံစာကိုအခြေခံပြီးအမတ်တွေပြင်းပြင်းထန်ထန်ဝေဖန်ဆွေးနွေးနေကြတဲ့ကိစ္စပါရန်ကုန်တိုင်းစင်းစစ်ချုပ်ရဲ့2016ဆက်ခွန်ဗန္ဒာရေးနှစ်အစ်စစ်တွေ့ရှိချက်အစီရင်ခံစာဟာစာမျက်နှာ363မျက်နှာပါပြီးနောက်ဆက်တွဲစီရင်စရာတွေလည်းပါဝင်ပါတယ်သိမကြသေးခင်တော့ကပဲအဲ့ဒီအစီရင်ခံစာအမတ်တွေကိုဖြန့်ဝေထားပြီးလွှတ်တော်တွင်ကိုတော့25မျက်နှာပါအစီရင်ခံစာအချင်းချင်းဖတ်ကြားတင်သွင်းခဲ့ပြီးပါပြီလွှတ်တော်တွင်ဆွေးနွေးချက်တွေကိုလေ့လာရသလောက်အမတ်တွေဟာအစီရင်ခံစာကိုအပိုင်းလိုက်ခွဲပြီးဝေဖန်ဆွေးနွေးနေပုံရပါတယ်ဒါလွှတ်တော်ဘက်ကအမတ်တယောက်ကိုဆွေးနွေးချိန်10မိနစ်လောက်ပဲပေးထားတာကြောင့်လည်းဖြစ်နိုင်ပါတယ်စင်စစ်ချုပ်အစီရင်ခံစာထဲမှာဘာတွေဖော်ပြထားသလဲတိုင်းအမတ်တွေဘယ်လောက်ဝေဖန်နေကြသလဲအဲ့ဒီကနေဘာတွေကောက်ချက်ချနိုင်မလဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်
စီးစစ်ကျုပ်အစီရင်ခံစာမှာပါတဲ့အရင်အစိုးရခေတ်ကမတမာတဲ့လုပ်ရက်တချို့ကတော့တကုံအရှိမျိုးနဲ့မလစ်ကြီးရွာအုပ်စုကမြေဧက950ကို Excellent Fortune Construction Company ကိုမြေငှားစာချုပ်ချုပ်ဆိုပြီး9ရက်အတွင်း grant ချထားပေးလိုက်တဲ့ကိစ္စအဲ့ဒီကြီးရွာကနောက်ထပ်မြေဧက400ကိုအသေးစားစက်မှုဥယျာဉ်ထူထောင်ဖို့ဆိုပြီးမြို့တော်တစ်ဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီကို2015ဒီဇင်ဘာလက9ရက်စာချုပ်ချုပ်ပေးတဲ့ကိစ္စဒါပေမဲ့ထူးခြားတာက9ရက်စာချုပ်ချုပ်မပေးမီတလအလိုကလေးကမြေငှားဂရန်တီထုတ်ပေးပြီးဖြစ်တာကိုလည်းအံ့ဩစရာတွေ့ရတယ်လို့တိုင်းအမတ်ဦးနေဖုံးလကထောက်ပြပြီးရန်ကုန်တိုင်းအစိုးရအနေနဲ့ပြန်လည်စီစစ်ဖို့အဆိုပြုထားပါတယ်။လက်ရှိအချိန်ထိအများနဲ့သက်ဆိုင်နေတဲ့ကိစ္စတစ်ခုကတော့ရန်ကုန်မှာခင်မီမီးပွိုင်အချက်ပြစနစ်တက်ဆင်ဖို့တရုတ်မြန်မာဖက်ဆက်မြမရွှေရောင်ကုမ္ပဏီကိုကျပ်ငွေ19ဘီလီယံနီးပါးနဲ့တင်တာပေးထားတဲ့ကိစ္စပါ။စာချုပ်ပါအချက်အရသတ်မှတ်ချိန်လုပ်ငန်းမပြီးရင်တရက်ဒဏ်ကြေးတသိန်းပေးရမယ်လို့ပါဝင်ပါတယ်လုပ်ငန်းကို2016ဖေဖော်ဝါရီလကစတင်ပြီးဩဂုတ်လ23ရက်နေ့မှာအပြည့်တက်ရမယ်မပြီးရင်တရက်ဒဏ်ငွေကျပ်တသိန်းဆောင်ရမယ်လို့ဆိုထားလေတော့ဒီကနေ့အချိန်ထိဆိုကျပ်ငွေသိန်း930ကျော်ဆောင်ရမှာဖြစ်ပေမဲ့ကျပ်ငွေသိန်း210ပဲပေးသွင်းထားလို့အစိုးရဘက်ကရစီရကျပ်သိန်းပေါင်း920ကျော်ကြံနေပါသေးတယ်အခြားတစ်ဖက်မှာလုပ်ငန်းကလည်းဒီကနေ့အချိန်ထိမပြီးပြတ်နိုင်သေးပါဘူးအဲ့ဒီပြဿနာနဲ့အလားတန်တူတာတွေကတော့ရန်ကုန်တိုင်းအစိုးရကနေပုဂ္ဂလိကကို contract ပေးပြီးဈေးတွေတိဆောက်ခိုင်းနေတဲ့ကိစ္စပါတာမွေမြို့နယ်ကရာပြည့်စည်းအင်းစိန်မြို့နယ်ကတငင်းကုန်းဈေးနဲ့မြောက်ကလာကတိရိရေဒနာလက်ကားဈေးတွေဟာသတ်မှတ်ချိန်မှာပြီးအောင်တိဆောက်နိုင်ခြင်းမရှိလို့တည်သူတွေထိခိုက်နေရတဲ့ကိစ္စပါဒါကြောင့်စာချုပ်ပါစီကံများအတိုင်းစနစ်တကျနဲ့ခြေပွန်စွာဆောင်ရွက်နိုင်သောကုမ္ပဏီများနှင့်သာဆောင်ရွက်စေလိုပြီးစီကံအတိုင်းမလုပ်နိုင်တဲ့ကုမ္ပဏီတွေကိုစာချုပ်ဖြတ်သိမ်းခြင်းလုပ်ငန်းထက်မှန်အနှံမှုမပြုခြင်းစတဲ့ပြောင်းလဲမှုတွေလုပ်ဖို့ဥနေဖုံးလက်ကအကြံပြုပါတယ
်အစီအခံစာထဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဦးဆောင်ကောင်းထည်ဖော်ခဲ့တဲ့ဘတ်စကာကုမ္ပဏီတစ်ခုဟာဘတ်စကာအဖြစ်အစည်းတစ်ထောင်ကိုကျပ်ငွေ88ဘီလီယံသုံးပြီးဝယ်ခဲ့တဲ့ကိစ္စပါပါတယ်အစိုးရငွေမလောက်လို့အေယဝီဘဏ်ကနေကျပ်10ဘီလီယံလောက်ချေခဲ့ရပါသေးတယ်စင်းစစ်ချုပ်အစီရင်ခံစာရအဲ့ဒီဘတ်စကာပြေးဆွဲတဲ့လုပ်ငန်းကနေကျပ်4ဘီလီယံနီးပါးလောက်အရှုံးပေါ်နေတယ်လို့ဆိုထားပါတယ်အလားတူအစိုးရငွေကျပ်5ဘီလီယံက Kamoza Banga Chinwe Chang Abilangwe, Susu Bang Changwe Sebilangwejo Saitobi, Korean and Chong Baska Asinia where you had a Kisangale, now Shombo Matrija and Lungani Pinibiamare. Tibetan Patevi, Tain Suganine, Pan Chingwe Yayuyama, Ludoya the Bora Yayutaji Mishilo, Pogligara, which he had the Bob Pinilo, a Twitter will be a sabo Ludo at the Bomb Dunai Mulo, a Mad Dosana Minga Tinima Suware. Yensura Kiga, Yanguma Alonta Mochilare, Yatuna Pambi Uyendera, Niliza Nega, Komni Shikugu, Masozalo Zinone, Naya Bilare Petanagule, a Ma Ula Tiga Webamare. Eri Komnidigo, Longa Samalogo, Nyojat Habi Met, Sado Sangina Sangpole, Yanchanida, Jan Komni Ne Patevi, Tijara Sumpia Chama Bena and Dira Dole, Dua Tobia Vare. Alaru Eyavi Salu Yamale, Suya Bega, Chat Linga Bilia Maka Nina Nida Petanagule, Webanjavare.
Since the joke, seeing Kansa deny Bali Shiraga, a yet soya letaka canoji zonglu, Didu Uyen Lunia Muga Mirigu, Zebo Bonnet, Tata Pere Gisaba, Zeno Nipinsine, so we may, let's eat Timba Bauze te and Naji Neni de Dre, a soya baga, Nina Nide Gisagule, Diani Donda Poo, Diamet Ula Tiga Taubiavare, a ladu Yango Muro, Simin Diae Comedy, YC Dissine, Shrene G, Winsamu Gomini Buami, City FM, a Danri Longan, Loyagani, Gomini. ကအမျက်တွေအများကြီးရပြီးအစိုးရဘက်ကအမျက်နည်းနည်းပဲရနေတဲ့ခွဲဝေမှုကိုလည်းဦးနေဖုံးလက်ကမေကွန်ထုတ်ပါတယ်စီးရင်စက်ချုပ်စီးရင်ခန်းစာနဲ့ပတ်သက်ပြီးတိုင်းလွတ်တော်အမှတ်တွေဝေဖန်တာကိုအနှစ်ချုပ်ကြည့်လိုက်ရင်လက်ရှိရန်ကုန်တိုင်းအစိုးရနဲ့ရန်ကုန်မြို့တော်စီပင်တာဝန်ရှိသူတွေဟာအစိုးရဓာတ်မဟုတ်ပြည်သူတွေဘက်ကကြံ့ဝေပီလီယံပေါင်းများစွာနစ်နာနေတာတွေကိုကောင်းကောင်းစီမံခန့်ခ many town bus gari where you be swede kesa, Jangari where you be swede kesagaro, Leshi Yangonai soya, Winji Jone, Dawin Shiduri, Logi Gai, Yichin Anera, Ludogu, Jolomi, Go the Wonego, Loga Nirarigu, Wipan Javare.
Pelo Pipi Yangonai Madiha, Dyson Zijo, seeing Kanza Bomudivi, Upiome Usaune, Dyson Yago, Pimintana, Wiba Moody, Locatelo, Eddie Sinsijo, seeing Kanza Gule, the Kenne at the Buke Javare. ဒီအတွက်ရန်ကုန်တိုင်းအစိုးရဟာပြည်သူ့ဘန္တာကျောင်းဝေဘီလီယံပေါင်းများစွာအကုန်ကြခံလုပ်မဲ့စီးပွားရေးလုပ်ငန်းကြီးတွေကိုငါတကောကောမလုပ်သင့်သလိုအစိုးရဘက်ကကျောင်းဝေဘီလီယံယာနဲ့ချီနစ်နာနေတဲ့ကိစ္စတွေကိုလည်းတည်တည်ကြကြတာဝန်ယူဖြေရှင်းရပါမယ်။ဒါတွေမကဒီကနေ့တက်ထိုင်အောက်ခြေမှာဖြစ်နေသေးတဲ့အကျင့်ပြတ်ချစာမှုပြဿနာကိုလည်းအမှတ်တွေနဲ့ပူးပေါင်းကင်တွယ်ဖြေရှင်းသင့်မှာက
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါအခုတော့မအေးသနာကျော်အပတ်စဉ်စီစဉ်တင်ဆက်နေကြဖြစ်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံး VOE Facebook စာမျက်နှာပေါ်မှာမှတ်ချက်တူလေးတွေလာပြီးတော့ရေးကြမေးကြတဲ့သောရရှင်ရဲ့စာလေးတွေကိုပြန်ကြားပေးကြပါရစေ။အမအေးတန်နာကျော်ဆိုပြီးရေးလာတဲ့သောရရှင်ကလင်နိုင်မောင်ဆိုးဖြစ်ပါတယ်။သူကကျွန်တော် VOE ပရိသတ်ဖြစ်လာတာ15နှစ်အရွယ်ကလေးကပါနားထောင်နေပါတယ်။ကိုစော်ဝင်းနိုင်ကိုကျွန်တော်မြင်မှုပါတယ်။ရေဒီယိုကိုဖွင့်မိုးလင်းအိယာနိုးမှာပေးရတာပါ။အခုအသက်35နှစ်ရှိပြီတက်ခဲဖို့လည်းကုန်ပါတယ်။ VOE ဝိုင်းတော်သားတွေအားလုံးကျန်းမာပါစေလို့ရေးလာပါတယ်ဟုတ်ကဲ့။အခုလိုမျိုးတောက်လျှောက်ငွေကုန်ကြေးကြခင်အားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံကိုဒီတော့ရှင်ကြည့်ချင်တယ်ဆိုတော့အခုကျမတို့စီကိုစာရေးတဲ့ Messenger ကနေစာရေးတဲ့ Facebook ပေါ်မှာကျမတို့ရဲ့ VOE စာမျက်နှာမှာကျမတို့ဒီ VOE ဝန်ထမ်းတွေရဲ့တပ်ပုံတွေကိုကြည့်ရှုလို့ရပါတယ်လို့ပြောချင်ပါတယ်နော်။တွားပြီးကြည့်ကြည့်လိုက်ပါအောင်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ထပ်ပြီးပြောပြရစီ။ဒီမှာတော့ရှင်ဝေဖြူကတော့ Radio မှာရောအတန်လှင့်ပါလားတဲ့ Messenger ကနေလှမ်းမိလာတာပါ။ဟုတ်ကဲ့လှမ်းပါတယ်ကိုဝေဖြူကြီး။ Radio ကနေလှင့်တဲ့အစီအစဉ်တွေကိုဒီ Facebook စာမျက်နှာမှာလည်းပြန်ပြီးတော့နားထောင်လို့ရတာပါ။ရေဒီယိုကဆိုရင်တော့ထုံးစံအတိုင်းပဲလူတိုင်းနဲ့ဖန်နေကြမလို့ဖလိုင်းဒိုမီတာကနေဖန်လို့ရပါတယ်။ကားတွေဘောကနားဆင်မယ်ဆိုရင်တော့ကျမတို့အစီအစဉ်ပထမပိုင်းနိုင်ဝက်စာတွေကိုဒီဖလိုင်းလမ်မီတာနဲ့ဖန်လို့ရပါတယ်။ဖလိုင်းလမ်မီတာ1905ဖြစ်ပါတယ်ရှင်။ Facebook ကဆိုရင်တော့ကျမတို့ဒိုင်းရိုက်လွှင့်နေတဲ့အချိန်ရောဒိုင်းရိုက်လွှင့်ပြီးတဲ့အချိန်မှရောနောက်ပြီးတော့အခု Radio အစီအစဉ်ဒီမဲကကိုရုပ်မြင်သံကြားအစီအစဉ်တွေကိုပါအစီအစဉ်ထုတ်လွှင့်မှုအစအဆုံးကိုရောနောက်ပြီးတော့ဒီသတင်းကဏ္ဍလိုက်အပုတ်လိုက်အတိုလေးတွေဖြတ်ထားတာကိုရောတင်ထားပေးပါရနော်။ဒါတော့အဖြစ်မြန်မာနိုင်ငံကပြည်သက်တွေကတော့အခုနောက်ပိုင်း Facebook ကနေပြီးတော့အကြည့်များတာတွေ့ရပါတယ်ကိုဝေဖြိုးလဲအဆင်ပြေလို့ Facebook ကအဆင်ပြေနေတဲ့ Facebook တိုင်းကြည်ဒါမှမဟုတ်ねဒီ Radio ကနေပြတော့တာမယ်နားထောင်တာလည်းရပါတယ်။ဒါပြီးရုပ်မြင်သံကြားကနေပြတော့လေကျမတို့ထုတ်လွှင့်ခြင်းဒီမှာဖမ်းယူပြီးကြည့်ရှုနိုင်ပါတယ်ရှင်။ပန်းပြိုးရွှေလဲဆိုတဲ့သွားခြင်းကတော့မင်္ဂလာပါ View ရဲ့အဖွဲ့သားတွေအားလုံးရှင်လန်းချမ်းမြေကြပါစေတဲ့။တစ်ဖွဲ့သားလုံးကျန်းမာကြပါစေလို့လည်းဆုတောင်းပေးလာပါတယ်။ Facebook လူမှုကောင်ရဲ့ပုံမှာပန်းပြိုးရွှေလဲဆိုတဲ့ Facebook အကောင့်ပိုင်းရှင်လာပြီးရေးတာဖြစ်ပါတယ်။
စနစ်ဒီခေတ်ဒီဘလိုပဲပြောင်းလဲပါစေအယိုးရှင်ဆုံးဇေယျသက်သာဆုံးနဲ့မံကန်တိကျတဲ့သတင်းတွေအများဆုံးရရှိနိုင်မှုကတော့ VOA ကိုအားကိုးနေရစေပါမားလက်တဲ့လုပ်တွေကြားမှာရေဒီယိုလေးအနားမှာထားလို့မနှံ့ရောညပါ VOA ကိုအမြဲမပြတ်နားဆင်အားပေးနေလျက်ပါဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ကျေးဇူးအထူးတင်ပါတယ်နော်ဒေးဗစ်မန်ဆိုတဲ့တော်ရရှင်ကတော့သူ့ရဲ့အနောက်ကနာမည်တော့ကျွန်မအသက်မထွက်တယ်လို့မထွက်လိုက်တော့ပါဘူးနော်ဒိုင်းနာနာမည်ဖြစ်ပုံရပါရဲ့အင်္ဂလိပ်လိုစလုံးပေါင်းထားတာပါမင်္ဂလာပါ VOE ကျွန်တော်က VOE ကိုအမြဲတမ်းအားပေးနေတဲ့သူတစ်ယောက်ပါရေဒီယိုမှာနားထောင်နေကြနှစ်ချက်နဲ့နားထောင်နေကြမလို့တီးလုံးတန်ကတအားကျင်နေလို့နည်းနည်းလောက်လျှော့လို့ရမလားကျေးဇူးပါ VOE တဲ့ဟုတ်ကဲ့ပါတီးလုံးတန်နှစ်ချက်နဲ့နားထောင်တော့တီးလုံးတန်တွေကပိုကျဲတတ်ပါရဲ့ဒီမှာဒီကိစ္စကိုအရင်ကြီးမတက်ကြွလို့တက်ကြွနဲ့ဒီကိုဝင်းခန့်မောင်တို့ကိုလမ်းပြီးတော့ပြောပြပါမယ်အခုလိုမျိုးကျမတို့စီစဉ်နဲ့ပတ်သက်ပြီးတော့တခြားနားဆင်ပြီးတော့တုံ့ပြန်အကြံပြုလာတာကိုအထူးကျေးဇူးတင်ပါတယ်ရှင်တခြားသူတွေလည်းတခြားနားထောင်နေတဲ့သောရရှင်တွေလည်းကျမတို့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒီလိုအပ်ချက်တွေရှိရဲဆိုရင်ကျမတို့စီကိုအခုလိုစာရေးပြီးတော့အကြံပြုနိုင်ပါတယ်။သောရရှင်တွေရဲ့ဝေဖန်အကြံပြုတဲ့အစာတွေကိုအမြဲတမ်းကြိုဆိုနေပါတယ်။ဟုတ်ကဲ့အခုဆက်ပြီးတော့သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။သောရရှင်တယောက်စာအရန်ကိုရှေ့ရှေ့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။ကျွန်မကနည်းနည်းလေးတော့တီးဖြတ်ပြီးတော့သူ့ရဲ့စာကိုလိုအပ်သလောက်ထည့်ပေးလိုက်ပါတယ်။တိတ်တော့မတူလိုက်ပါဘူး။ဘာကြောင့်လဲဆိုသူပြောတဲ့အကြောင်းအရာကလည်းရှုပ်ထွေးပြီးတော့သောရရှင်နေခက်တူတူလုံးလိုက်တဲ့အခါမှာလုံးဝအကြောင်းအရာကိုနားမလည်ပဲနဲ့လည်းဖြစ်သွားမှာဆိုလို့ဖြစ်ပါတယ်။သူကတော့သူတို့ဖြင့်အခုမကြောင်ခင်မှာပဲရက်တွေပြေတော့မယ်ဆိုရင်2018တက္ကသိုလ်ဝန်ထမ်းအောင်မြင်ကစားအခုတက္ကသိုလ်တက်ဖို့အတွက်စောင့်နေတဲ့သူတွေတက္ကသိုလ်လျှောက်ထားတဲ့အခါမှာဘလို့အခက်အခဲတွေနဲ့တော်တော်ကိုကြီးကြီးမားမားရင်ဆိုင်နေရလဲဆိုတာရေးလာတာပါ
အမှန်910ကျော်သူတွေကတိုက်ရိုက်တက္ကသိုလ်များကိုအားလုံးပြန်တူလျှောက်ကြတဲ့အတွက်တိုက်ရိုက်တက္ကသိုလ်စီရင်အသီးသီးမှာသူတို့နာမည်တွေပြန်တူပါလာပြီးအနှိမ်ဆုံးဝင်ခွင့်အမှတ်ဟာကမောက်ကမဖြစ်ကုန်ပါတယ်ဥပမာရမ920ရှိထားတဲ့သူတယောက်ကတိုက်ရိုက်တက်ကတူအများစုကိုရှောက်ရင်သူ့အမှတ်ကောင်းတဲ့အတွက် YNT YTU UIT အပါအဝင်တက်ကတူတွေရဲ့ဝင်ခွင့်ရစည်ရင်းတိုင်းမှာပါနေရောသူ့လိုပဲ920ကျော်ရသူတွေတနိုင်ငံလုံးနဲ့ဆိုရင်ယာနဲ့ချီရှိတာကြောင့်အဲ့ဒီလူတွေ YNT မှာလည်းပါ UIT မှာလည်းပါနေတာကြောင့်အမှတ်900အောက်ရသူတွေဟာစည်ရင်းမှာမပါနိုင်တော့ပါဘူးဥပမာအဖြစ်အရင်နှစ် UIT အနေဆုံးအမှတ်ဟာ480ဖြစ်ပြီးတော့အခုနှစ် UIT ရဲ့အနေဆုံးအမှတ်ဟာ904မှဖြစ်သွားပါတယ်။နောက်ပြဿနာကအဲ့ဒီဓာတ်ရိုက်တက်ကတူတွေရဲ့ကြောင်းအနောက်ဆုံးရဖြစ်ပါတယ်။ဓာတ်ရိုက်တက်ကတူတွေရဲ့ကြောင်းအနောက်ဆုံးရဟာအောက်တိုဘာလ18ရက်နေ့ဖြစ်ပါတယ်။အဲ့ဒီရဲ့ကြော်ရင်ကြောင်းဝင်ခွင့်စည်ရင်းကပယ်ဖြစ်မယ်လို့ဆိုပါတယ်။ဆိုလိုတာကဓာတ်ရိုက်တက်ကတူတစ်ခုခုကိုရှောက်ထားသူတိုင်းဟာအမှတ်စဉ်1နဲ့2တခြားတက်ကတူအလုံးရဲ့လျှောက်ထားစည်ရင်းကပယ်ဖြစ်မယ်လို့ဆိုပါတယ်တက်ကတူဝင်ခွင့်စာအိတ်နဲ့လျှောက်တဲ့တက်ကတူဝင်ခွင့်ဟာအောက်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလဇန်းမှထွက်မယ်လို့သိရပါတယ်ဝါသနာပါလာကြောင့်စစ်တက်ကတူတက်ဖို့ရည်မှန်းထားတဲ့ចောင်းသားတအူးဟာဓာတ်ရိုက်တက်ကတူဝင်ခွင့်စည်ရင်းမှာပါနေမယ်ဆိုရင်ရွေးချယ်ဖို့အတော်ခက်သွားပါတယ်အောက်တိုဘာလ18ရက်နောက်ဆုံးထားအားရမဲ့ YIT UIT တို့လိုဓာတ်ရိုက်တက်ကတူကိုပဲအလိုက်ရမလားနိုဝင်ဘာမှတည်ရမယ်အမတ်စင်နှစ်တက္ကသိုလ်ကိုပဲဆောင်ရမလားစွန့်စားရပါတော့မယ် YIT UIT တို့လိုတက္ကသိုလ်အပ်ပြီးတော့မှနိုဝင်ဘာမှထွက်မယ်အမတ်စင်နှစ်တက္ကသိုလ်ဝင်ခွင့်အမတ်ဟာသူ့မိတဲ့အမတ်ဆိုရင်နောင်တရပါလိမ့်မယ် YIT UIT တို့လိုတက္ကသိုလ်မှာဖဲနိုဝင်ဘာစင်းကိုဆောင်မယ်ဆိုရင်အမတ်တွေကမောက်ကမဖြစ်တာကြောင့်စစ်တက္ကသိုလ်လည်းမဝင်ဘူးဆိုရင်မြောက်တက်ကိုင်းလို့ဖြစ်ပြီးယူကျုံးမရဖြစ်ရပါတော့မယ်ဒါကလည်းဥပမာတစ်ခုအနေနဲ့ပြောပြတာပါမနစ်ကဝင်ခွင့်အမှတ်ကိုကြည့်ပြီးအခုနှစ်အမှတ်မီမဲလို့ထင်ထားသူတွေဟာလည်းအခုအခါမှာအမှတ်တွေအလွန်မြင့်မားတာကြောင့်မဝင်ကြတော့ဘဲတောကပြာပါဒများနေကြရပါတယ်။ဒါကြောင့်ဒီစနစ်တစ်ဟာ ဒါရိုက်တက်ကတော့ဝင်ခွင့်ရသူများလဲခြေတုံချတုံဖြစ်ဒါရိုက်တက်ကတော့ဝင်ခွင့်မရသူတွေလဲနှလုံးတစ်ထိပ်ထိပ်ဖြစ်နေရတဲ့အားနဲ့ချုပ်ရင်းကျက်အလွန်များတဲ့စနစ်ဖြစ်ပါတယ်ခင်ဗျာ
Okay, ဒီတော့ရှင်ကတော်တော်လေးကိုစိတ်စိတ်ဆုံးဆုံးရှင်းပြထားတာဖြစ်ပါတယ်အသေးစိတ်ကြာတော့တချို့အချက်လက်တွေကိုတော့ဒီမှာခြံလှပ်ထားခဲ့ပါတယ်เนาะဒီတော့ရှင်ပြောထားတဲ့အတိုင်းဆိုရင်ဟုတ်ပါတယ်အဲ့လိုရွေးချယ်မှုကတော်တော်ကမောက်ကမဖြစ်နေတဲ့ရွေးချယ်မှုလို့ဒီမှာထင်မိပါတယ်ဘာလို့လဲဆိုတော့ပထမအဆင့်ဦးစားပေးတဲ့တက္ကသိုလ်မရတော့မှသာလူတွေကဒုတိယအဆင့်ဦးစားပေးတဲ့တက္ကသိုလ်ကိုရွေး ဒီအခက်အခဲကိုဒီသက်ဆိုင်ရာကတည်တည်ချာချာသိရှိပြီးတော့တရားထည့်ရှင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။ဘာလို့လဲဆိုတော့ဒါအကြောင်းသားရဲ့အားလုံးရဲ့အရေးကိစ္စဖြစ်နေပြီးတော့အကြောင်းသားရဲ့အနေနဲ့လည်းကိုယ်တိုင်ရာတက္ကသိုလ်ကိုဦးစားပေးသွားခြင်းကြတာတမတာပဲဖြစ်ပါတယ်။အားလုံးအဆင်ပြေကန်ကောင်းပါစေလို့ဆုတောင်းပါတယ်နော်။ဒီပညာရေးကိစ္စပြောနေလို့နောက်ထပ်သွားရှင်တရားကလည်းပညာ ပြီးတော့အမြဲတမ်းဝင်တဲ့အဖြစ်ပြောင်းလဲခန့်အပ်ဖို့ပညာရေးဝင်ကြီးအနေနဲ့ဦးစားပေးစဉ်းစားပေးစီကြပါတယ်။နေသားလုတ်တက်လဲစက်တင်ဘာလကုန်ရင်နှစ်နှစ်ပြည့်ပြီဆိုတော့ကျမတို့မှာလုတ်တက်လဲနာလစာလဲနှစ်နာပါတယ်ရှင်။ကျမတို့ရှေ့ကခန့်နဲ့နေသားတွေကိုတနှစ်နဲ့နှစ်လနေရင်အမြဲတမ်းဝင်တဲ့ခန့်အပ်ခဲ့ပါတယ်။ကျမတို့မှာလုတ်တက်လဲမရတော့အပြောင်းလဲရှောင်မရအတိုးလဲမရနဲ့နှ အခုလေးတောင်ရှိရလဲတတ်မှတ်တဲ့အချိန်ကစပြီးဒေတာစိတ်ထောင်းလေးရာနဲ့စုငါးတောင်ရပါတယ်အခုလေးတောင်ရှိရလဲတတ်မှတ်တဲ့အချိန်ကစပြီးဒေတာစိတ်မရတော့ပါဘူးကျမနေစားဆိုပြီးတော့အလုပ်ကိုရေးသားမခိုခဲ့ပါဘူးမှန်သောစကားပြောရရင်စနေတနင်္ဂနွေစုနေ့အတွက်မရလဲအလုပ်ရှိရင်အမြဲလာပါတယ်မြို့နယ်မှုအတိဆုံးမှာဒါကြောင့်တနင်္ဂနွေလုံးမှာရှိတဲ့နေစားဝန်ထမ်းပေါင်း၄တောင်ကျော်ကိုလာမယ့်2018အောက်တိုဘာကစပြီးတော့အမြဲတမ်းဝန်ထမ်းအဖြစ်ခန့်အပ်ဖို့တာဝန်ရှိဝန်ကြီးများကိုလေးစားစွာအနုညွတ်တောင်းဆိုအပ်ပါတယ်ရှင်။လောက်တဲ့နှစ်နှစ်ကြာလာပြီဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကိုဒီအမြဲတမ်းဝန်ထမ်းအဖြစ်နဲ့ခန့်အပ်ဖို့စဉ်းစားပေးပါတယ်။သူတို့တွေလည်းအများကြီးတို့အလုပ်တွေကိုတေချာလုပ်တဲ့အတွက်ကြောင့်မလို့အခွင့်အရေးနဲ့ခံစားချက်တွေလည်းလိုချင်ပါတယ ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးတုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်တာဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်န
bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါရဲ့ရှင်။အခုသောရှင်နေကိုမြန်မာတချင်းလေးတစ်ပုဒ်နဲ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးကြမှာရှင်။စောင်းလိုက်ရေးသားပြီးတော့ဇော်ဝင်းထုတ်တည်ဆိုထားတဲ့လူဆိုတဲ့တချင်းလေးကိုသောရှင်နေအားလုံးအတွက်ဒီကနေ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်။ဒီတချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
I start on my meal being there my twin is a chin the year me to get to car you out of here do 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 among them I yawn to yo to yawn my city me up but do my machine job on do 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 Just don't know what may I'm
သူဆိုထားတဲ့လူဆိုတဲ့သခင်ကိုနားဆင်ခဲ့ကြရတာပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်။ Facebook အပြင်အင်တာနက်စာမျက်နှာပေါ်မှာလည်းအစီအစဉ်တွေကိုတင်ထားပေးပါတယ်။ကျွန်မတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။ဘာသာရှင်တွေအားလုံးရှင်လင်းချမ်းသာကြပါစေ။ The mountain are yaut to ayo Ti ya ma tadi ma ya bu Budu ma ma shi ja bu โอ้ลูรวยลูรวยคนนาดาบัวคยีโฮใจใจจ้องเวียนเนเวเนเวมอชองตวาจาเดโอ้ลูรวยลูรวยอมาเวลอเยอมาจีมาจาเดเยสเซนจาจาเดมะจีจาเซบูลามะกองชินเดจา
မေတ္တာကြော်ရဲ့မြမပြီမပေးစာများစီစဉ်ကိုနားဆင်ကြရတာဖြစ်ပါလေခင်ဗျာအခုတော့ကမ္ဘာတလွှားထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်မှာဖြစ်ပါလေလူတချို့အတွက်သားသမီးတွေတို့ဖြစ်တတ်တဲ့အိမ်မွေးတိရစ္ဆာန်ခွေးလေးတွေကိုရုံးကိုခေါ်လာတဲ့နေ့ထိုင်းနိုင်ငံမှာကျင်းပပါတယ်တရုတ်နိုင်ငံမှာတော့ဖန်တရားတွေဖန်မိုးပြန်ရှောက်လန်းတွေခေတ်စားနေပါတယ်ဒီလိုထူးခြားဆန်းပြတဲ့သတင်းတွေကိုတော့ကိုငိမ့်ညံ့နဲ့နန်းလောင်တို့ကတင်ပြထားပါတယ်
နိုင်ငံတချို့မှာမိဘတွေအလုပ်လုပ်တဲ့ယုံကိုကလေးတွေခေါ်သွားတဲ့နေ့ရှိသလိုထိုင်းနိုင်ငံမှာလည်းကိုယ့်ရဲ့သားသမီးတွေလိုဖြစ်တဲ့အိမ်မွေစရိတ်ဆန်ခွေးလေးတွေကိုယုံကိုခေါ်လာတဲ့နေ့ပြုလုပ်ခဲ့ပါတယ်။အခုလိုအစီအစဉ်ကိုဘန်ကောက်မြို့က Digital ကြော်ညာအေဂျင်စီတစ်ခုကပြုလုပ်ခဲ့တာပါ။အိမ်မွေခွေးလေးတွေအနားမှာရှိတာဟာယုံပတ်ဝန်းကျင်ကိုတာယာစေပြီးတော့စိတ်ဖိစီးမှုတွေကိုလည်းရောကြစေတယ်လို့ YDM ရဲ့ပိုင်ရှင်ဖြစ်သူကပြောပါတယ်။အခုလိုအိမ်မွေးခွေးကလေးတွေရုံးကိုခေါ်လာဖို့ကိစ္စကိုလွန်ခဲ့တဲ့၈နှစ်လောက်ကစတင်ခဲ့ပြီးရုံးချိန်အတိအကျမရှိတဲ့သူတို့ရုံးအတွက်တော့ဝန်ထမ်းမြဲစေတယ်လို့လည်းပြောပါတယ်။နိုင်ငံတကာပတ်ဝန်းကျင်နဲ့ပြည်သူ့ကျန်းမာရေးစားဆောင်ရဲ့သုတေသနစာတမ်းတစောင်ရဲ့အဆိုအရလည်းလူသားတွေရဲ့အကောင်ဆုံးမိတ်ဆွေဖြစ်တဲ့ခွေးကလေးတွေအလုံမှရှိနေတာဟာအကျိုးအများကြီးရှိတယ်လို့ပြောပါတယ်။ဒါပေမဲ့ဒီသုတေသနထဲမှာလည်းအခုလိုခွေးကလေးတွေရှိတာဟာဓာတ်မတည့်တဲ့အန္တရာယ်နဲ့တရိတ်ဆန်ကကူးစက်တတ်တဲ့ရောဂါတွေဖြစ်နိုင်ခြင်းများတယ်လို့ဖော်ပြထားပါတယ်။တခြားကုမ္ပဏီတွေမှာလည်းအခုလိုခွေးခေါ်လာလို့ရတဲ့မူဝါဒရှိပေမဲ့ YDM ကုမ္ပဏီဟာဝန်ထမ်းပေါင်း200နီးပါးနဲ့ခွေးအကောင်20ရှိတဲ့အတွက်အကြီးဆုံးကုမ္ပဏီတစ်ခုဖြစ်ပါတယ
်။ဟေးတရုတ်နိုင်ငံမှာဖြစ်စားနေတဲ့ဖန်တရားတွေဖန်မိုးပြန်ရှောက်လန်းတွေအကြောင်းပြောပြပါမယ်။တရုတ်နိုင်ငံတောင်ပိုင်းခွမ်းရှီကျောင်းကိုပိုင်အုပ်ချုပ်ခွင့်ဒေသကွေးလင်မြို့မှာအရှေ့မီတာ400ရှိတဲ့ဖန်သားမျက်နှာပြင်နဲ့ဆောက်လုပ်ထားတဲ့ကြိုးတရားတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီကြိုးတရဟာအကျဉ်း 2.2 မီတာရှိတဲ့အပြင်မီတာ100အမြင့်မှာတိဆောက်ထားတာဖြစ်ပြီးရှောင်ရောင်းရေကန်ကိုလှမ်းမြင်နေရတာပါနောက်ထပ်ဖန်ကြိုးတရတစ်ခုကတော့288မီတာရှိတာဖြစ်ပြီးဂွမ်တောင်းပြည်နယ်ဖူရှမ်းမြို့မှာတည်ရှိတာပါသူကတော့ 3.6 မီတာအကျယ်ရှိပြီးအမြင့်မီတာ80မှာတိဆောက်ထားတာပါဖန်သားပြင်ကိုနင်းလိုက်တဲ့အခါတိုင်းမှာကွဲသွားတဲ့ပုံပေါအောင်လှုပ်ထားတဲ့အတွက်ဒီကြိုးတရပေါ်လမ်းလျှောက်တဲ့သူတွေထိတ်လန့်မှုကိုခံစားနိုင်မှာပါဒီဖန်ကြိုးတရားကတော့ကျူကျမ်းမြစ်ကိုဖြတ်တန်းတိဆောက်ထားတာဖြစ်ပြီးပတ်ဝန်းကျင်အလှအပတွေကြောင့်လာရောက်လည်ပတ်သူတွေအများကြီးရှိပါတယ်။အခုလိုပဲဖန်သားပြင်နဲ့တိဆောက်ထားတဲ့မိုးပြန်ရှောက်လန်းတစ်ခုကိုတရုတ်ပြည်အနောက်တောင်ဘက်ခြုံကင်းမြို့နယ်ထဲမှာတွေ့ရမှာပါ။အမြင့် 918 မီတာတောင်စွန်းပေါ်မှာမြင်းခွာပုံစံတိဆောက်ထားတာဖြစ်ပြီးတော့ကြောက်ကမ်းပါဘက်ကိုထုတ်ပြီးတော့တိဆောက်ထားတာပါ။ကြောက်ကမ်းပါအစွန်းကနေထွက်နေတဲ့ဒီဖန်သားပြင်ဟာ အလျား26မီတာကျော်ရှိပြီးကမ္ဘာအရှိဆုံးအပြင်ဘက်ကိုထုတ်ပြီးစောက်ထားတဲ့အဆောက်အုံဖြစ်ခဲ့မှုတာပါမနစ်ကစပြီးဖန်သားပြင်ကိုနင်းလိုက်တာနဲ့ကွဲသွားတဲ့ပုံစံပန်းတွေပွင့်လာတဲ့ပုံစံနဲ့ရေတွေထွက်လာပြီးငါးတွေရေကူးပြတဲ့ပုံစံစတဲ့အထူးပြုလုပ်ချက်၄-၅ခုလောက်ကိုထည့်သွင်းခဲ့ပြီးဧည့်သည်တွေအများကြီးလာရောက်ကြည့်ရှုဖို့ရည်ရွယ်ပါတယ်ခင်ဗျာ
ကျင်းတဲ့နိုင်ငံအနောက်ပိုင်းကအခီဗွန်ဒီစ်မြို့ကလေးမှာကမ္ဘာပထမဦးဆုံး6,200နဲ့မြင်းပြိုင်ပွဲကျင်းပခဲ့ပါတယ်။6,200နဲ့မြင်းဆိုတာကမြင်းကောင်းပုံစံတက်ထားတဲ့တုတ်ချောင်းကိုလူကမြင်းလို့စီးရတာပါ။အယောင်ဆုံးပုံစံဆုံးဝတ်ဆင်ထားတဲ့အမျိုးသမီးအမျိုးသားတွေဟာမြင်းပြိုင်ပွဲအလားစီးပြပွဲလုပ်နေတယ်လို့ပြန်ကြတာပါ။မြင်းတွေလိုတန်းခုံပြိုင်ပွဲတွေပါဝင်တယ်လို့ဆင်နိုဝတ်ဆင်ထားတဲ့မြင်းစီးသူတွေအလားပြစီတန်းလှည့်လှည်တာမျိုးတွေလည်းပါဝင်ပါတယ်။အခုလိုအားကစားနည်းကို2000ခုနှစ်ကဖင်လန်နိုင်ငံမှာတခစ်ပြန်လဲစံသစ်ခဲ့တာဖြစ်ပြီးအခုအချိန်မှာတော့ဝါသနာရှင်ပေါင်း1000နီးပါးလောက်ရှိနေပြီဖြစ်ပါတယ
်။ကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ရထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ view ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တစ်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ် view ရဲ့အစီအစဉ်တွေကိုည10နာရီအထိထုတ်လွှင့်နေပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါ။အ
မေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်ဘရက်ကေဗနော့ချမ်းသစ္စာချင်းဆိုလိုက်ပါပြီ။တရားရုံးချုပ်တရားသူကြီးအဖြစ်ဘရက်ကေဗနော့ကိုခန့်အတီးပြုတ်ခန့်အပ်လိုက်တဲ့အပေါ်မှာတော့မကျေလည်မှုတွေဆက်ပြီးရှိနေပါတယ်။မနေ့စနေနေ့ညနေပိုင်းကအထက်လွှတ်တော်မှမဲခွဲအတီးပြုတ်ပေးပြီးတဲ့နောက်တရားထဲမှာပဲဘရက်ကေဗနော့ကိုကျန်းသက်စာကျင့်ဆိုခန့်အပ်လိုက်တာဖြစ်ပါတယ်။သူကိုအတီးပြုတ်ခန့်အပ်ရေးကိစ္စမှာလိင်ပိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေသူ့ရဲ့ပြောပုံဆိုပုံနဲ့ဇယိုက်လက္ခဏာအပေါ်ဝေဖန်ထုတ်နှက်မှုတွေကြောင့်တရင်ဘအတော်ကြာအခြေအတင်ဖြစ်ခဲ့ပြီးတဲ့နောက်မှာမဲခွဲဆုံးဖြတ်အတီးပြုတ်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုတက်နိုင်တဲ့မြန်အမြန်ဆုံးစီစဉ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားသဘောတူခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရုံးကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်မြောက်ကိုရီးယားနိုင်ငံကိုစရုပ်ထအကြိမ်ခီးစဉ်အဖြစ်တွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့တွေ့ဆုံခဲ့ကြပြီးတဲ့နောက်ဒီကနေ့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကိုဆက်ရောက်လာခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းငါရိုဟင်ဂျာမွတ်စလင်တွေဟာကြောက်ရွံ့မှုမယုံကြည်မှုတွေနဲ့နေထိုင်နေကြရပြီးရခိုင်ပြည်နယ်တွင်မှလွတ်လပ်စွာသွားလာခွင့်လည်းမရဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကအစီအခံတင်ပြကြပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီနဲ့ကုလဖွံ့ဖြိုးရေးအစီအစဉ်တွေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းအတွင်းပထမဆုံးကောက်ယူတဲ့စမ်းစစ်ချက်မှာအခုလိုဖော်ပြတာဖြစ်ပါတယ်။ကြောက်ရွံ့မှုတွေမယုံကြည်မှုတွေကပညာရေးကျန်းမာရေးနဲ့တခြားအခြေခံဝန်ဆောင်မှုတွေရယူရေးအပေါ်မှာတည်ရောက်မှုတွေရှိနေတဲ့အကြောင်းတားပြင်လူမှုအတိုင်းဝိုင်းတွေကြောင့်အပြန်အလှန်ဆက်ဆံမှုကကန့်သတ်နေတာရှိနေပြီးလူမှုရေးသဟဇာတဖြစ်မှုယုံကြည်မှုတိဆောက်ရေးအလားအလာတွေနှောက်နှေးနေတယ်လို့လည်း UNHCR ပြောခွင့်ရကပြောဆိုသွားပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်းပြောပြသွားတာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒူမီတာ25/32/51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါသတော်စင်နေနဲ့မြန်မာပြည်သူပြည်သားအားလုံးဘေးပြဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.